Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington News of American တန်ကနေ2022ခုနှစ် April 12ရက်တနင်္လာနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9မီတာ31 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆက်အထင်ပြသပါရှင်။စစ်တပ်ကအာဏာသိမ်းပြီးဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုဒီကနေ့ပဲနောက်ထပ်အမှုတစ်ခုနဲ့ချက်ပြီးတော့တရားစွဲပါရယ်ဒီကနေ့အမှုနဲ့ပါဆိုရင်တော့ဒေါက်ဆန်းစုကြည်ကိုစွဲတဲ့အမှုပေါင်းဟာ6မှုဖြစ်သွားပါပြီဒေါက်ဆန်းစုကြည်ရဲ့ရှေ့နေဦးခင်မောင်စောကိုဆက်သွယ်မေးမြန်းချတာကိုတော့မကြခင်မှာတင်ဆက်ပေးဖို့ရှိပါတယ်အုတ်ချုပ်ရေးကောင်စီတက်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ဒီကနေ့တမူးမှာအသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးသွားခဲ့ပါတယ်။ကချင်ပြည်နယ်ဘက်မှာကတော့ဒီမြန်မာစစ်တပ်နဲ့ KIA တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုသတင်းတွေအပြင်ဒီစနေနေ့တုန်းကလူပေါင်း80ကျော်သေဆုံးခဲ့ရတဲ့ဗဟိုမျိုးကအခြေအနေစေဝန်တန်းတဦးရဲ့အထွေအကြုံကိုလည်းကြားရပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်။အခုကတော့အရင်ဦးဆုံးဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညိုတို့ကပြောပြပေးဖို့ရှိပါတယ်ရှင်။အာနာတိုင်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကဆန္ဒပြပြည်သူတွေကိုနှိမ့်ညမပြတ်အကြမ်းဖက်နှိမ့်နှင်းနေပေမဲ့စစ်အာဏာဆန့်ကျင်ရေးလှုပ်ရှားမှုတွေကတော့နိုင်ငံတော်ပုံစံမျိုးစုံနဲ့ပေါ်ပေါက်နေရပါမင်းညကတော့ရန်ကုန်အပါအဝင်မြို့အတော်များများမှာညအချိန်ကောင်းကင်နဲ့တမင်းနဲ့ထိုးတဲ့ဓမ္မီသပိတ်တွေလောက်ကြပါတယ်။မနှက်ဖြံမှာကြောင်းမဲ့မြမအယိုးရာကြံပွဲတော်ကာလမှာလဲစစ်အာဏာသိမ်းထားတာကိုတော်လာနေနေနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ဘဲနဲ့တော်လန်ကြံလုပ်ဖို့တက်ကြွလှူရှားသူတွေကနှိုးဆော်ထားပါတယ်။ရန်ကုန်မြို့ကမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြေညာထားပြီးတော့တင်းတင်းကြပ်ကြပ်အုပ်ချုပ်နေပေမဲ့ညဖက်ဆိုရင်တမုံတီးပြီးဆန္ဒပြကြတယ်လို့နှစ်ဖက်မှာတော့ပျောက်ကြားသပိတ်လူမဲ့သပိတ်စေးနေသပိတ်ပန်းတပိတ်အာယုံဦးတပိတ်စားတဲ့ပုံစံမျိုးစုံနဲ့အာနာရှင်ကိုစန့်ကျင်နေကြတာပါတိုင်းနယ်ပြည်နယ်တွေဖက်မှာလဲစစ်တပ်ကအကြမ်းဖက်နေနေလို့လူသေးဆုံးမှုတွေရှိနေပေမဲ့ဆန္ဒပြပွဲတွေကတော့ရက်မသွားသေးပါဘူးမန္တလေးနဲ့ကြောင်မဲမြို့ကတပိတ်စစ်ကြောင်းတွေဒီကနေ့မနေ့ပြစ်ခတ်ဖြုတ်ခွဲခံရပေမဲ့လူသေးဆုံးမှုတည်င်းတွေတော့မကြားရပါဘူးပြစ်ခတ်ဖြုတ်ခွင်းခံရတဲ့ကြားကနေစင်မပြတ်ဆန္ဒပြနေကြတဲ့မုံရွာဖာကတ်မြစ်ကြီးနာကတာမိုးကုတ်စကိုင်းညောင်ဦးနဲ့မိထီလာမြို့တွေမှာလဲလမ်းလျှောက်တပိတ်ပျောက်ကြားတပိတ်ဆိုင်ငယ်တပိတ်တွေဆက်လုံနေတာပါဒါအပြင်နေပြည်တော်ပသိမ်ပြင်းဦးလွင်လွိုက်ကောတောင်ကြီးနဲ့တီဘောမြို့မှာလည်းအလားတူတပိတ်ပရိဆင်းနေပြီးတော့စစ်အာဏာဆန့်ကျင်ရေးဆက်ပြီးတော့ဆန္ဒထုတ်ပေါ်နေကြတာဖြစ်ပါလေမြန်မာစစ်တပ်ကဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကသူ့ရှေ့နေတဲ့လူချင်းတွေ့ခွင့်ပြုဖို့ဒီကနေ့အွန်လိုင်းကနေရုံထုတ်တဲ့အချိန်မှာတရားရုံးကိုရှောက်ထားခဲ့ပါတယ်နေပြည်တော်မှာဒီကနေ့ရုံထုတ်ခဲ့တာဖြစ်ပြီးတော့လုံခြုံရေးတပ်တွေရှင်မှာပဲဒေါအောင်ဆန်းစုကြည်နဲ့ရှင့်နေဖြစ်သူဒေါ်မင်းမင်းဆိုတော့အွန်လိုင်းဗီဒီယိုကနေစကားပြောခွင့်ရခဲ့ပါတယ်
။အမေကတော့ပြောပါတယ်ဟိုအရင်သမရကလည်းပြောပါတယ်။ကျွန်တော်အရင်ရုံချင်းကလေးနဲ့ဒီလူချင်းတွေ့ပြီးတော့မှ instruction ယူဖို့တောင်းဆိုထားတာမရသေးပါဘူးလို့ပြောပါတယ်။အမေကလည်းအဲ့လိုပြောပါတယ်။ကျွန်မကတော့ကြာပါပြီလူချင်းတွေ့ဖို့ရှင့်နေနဲ့လူချင်းတွေ့ပြီး instruction တွေရယူဖို့တောင်းဆိုထားပါတယ်။အခုတည်းကမရသေးပါဘူး။
စီအနာဆန့်ကျင်ရေးဆန္ဒပြသူတွေတွေးထွက်တန်ယုံနှိမ့်နှင်းခံနေရတာကိုဒေါအောင်ဆန်းစုကြည်သိရလားဆိုတာကလည်းခတ်မှန်းလို့မရပါဘူး။ရှေ့နေဒေါ်မင်းမင်းဆိုကလည်းဒေါအောင်ဆန်းစုကြည်နဲ့တရားရေးရာကိစ္စရပ်တွေကိုတော့ပြောဆိုနိုင်ခဲ့ပြီးတော့ပြည်သူ900ကျော်တိတ်ဆုံးခဲ့ရတဲ့ဆန္ဒပြပွဲတွေအကြောင်းကိုတော့လူချင်းတွေ့ပြီးပြောခွင့်မရသေးဘူးလို့ပြောပါတယ်။အွန်လိုင်းပေါ်မှာတော့ဒေါအောင်ဆန်းစုကြည်ကြံကြံမှမှရှိပုံရတယ်လို့လည်းရှေ့နေကပြောပါတယ်။မြန်မာစစ်တပ်ကဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုတွေထဲမှာလမ်းလျှောက်စကားပြောဆက် walkie talkie တွေတရားမဝင်တင်သွင်းမှုနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါဆရာကန့်နှက်ချက်တွေချိုးဖောက်မှုလည်းပါဝင်ပါတယ်ဒေါအောင်ဆန်းစုကြည်ကိုဒီကနေ့ရုံထုတ်တဲ့အချိန်မှာတော့သဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်မှုစွဲချက်နောက်တစ်ခုနဲ့စွဲချက်တင်ခဲ့တယ်လို့လည်းတရားလွှတ်တော်ရှင်နေဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ကို April 26ရက်နေ့မှာနောက်တစ်ကြိမ်ရုံထုတ်မှာဖြစ်ပါတယ်ပုဂိုးမျိုးကပင်မသပိတ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်ရောက်ဖြိုခွင်းတဲ့အချိန်မှာပြည်သူ82ဦးထပ်မံတေဆုံးခဲ့ရတဲ့အပြင်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေတဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့မြန်မာအရေးအထူးအကြံပေးအဖွဲ့ကောင်စီ SACM ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ပုဂိုးမျိုးသပိတ်စခန်းတစ်ခုကိုစစ်ဖက်တပ်ဖွဲ့ဝင်တွေကတောက်ကြနေမနဲ့လင်းအားကြီးအချိန်မှာဝိုင်းပြီးတော့မင်းမဲမြင်နှမြအဆက်မပြတ်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်း SAC အဖွဲ့ရဲ့ April 12ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။အသက်ခံရသူတွေရဲ့အလောင်းတွေကိုတရွတ်တိုက်ဆွဲသွားပြီးတော့ဖျားဝင်းတစ်ခုထဲမှာတန်ရာရထားသူတွေနဲ့ရောပြီးတော့စုပုံထားတယ်လို့လည်းပြောထားပါတယ်။တန်ရာရသူတွေကိုလည်းစေကုသခွင့်မပြုဘဲနဲ့လူတွေအလောင်းတွေကိုတော့စနေနေ့မနက်မှာတဲထုတ်သွားတယ်လို့လည်းဆိုထားပါတယ်။အာယုံတက်ချိန်မှာဝင်တိုက်ပြီးတော့လူအစုလိုက်ပြုံးလိုက်တတ်တာအလောင်းတွေစုပုံထားတာ Lude Alamigo, Malemza Pumura, Tati Tautarigo, Chessi Pide, Dilo Loya Muriga, Sitaye, Nene, Shinle Yema, Lone Japonza Muri Chiparello, Nima Aye, a two champi of where SAC, Titan Luda Uchide, Young Hiliga, Piotavare, Sitaha to Ugakwe Piame Turego, Massimachin Tapiane de Lule, Miss Young Hiliga, Piovare. Pagomuma, nine chi, media tore, Taujani, Yane Gimabe, Sipet Dapo Winnega, Ainuere, Wayak Sinin Pansi Biro, Pisirigo, Chessi, Lurari, Shikere Lule, Jena Jama, Piotavare, Nimane, Shido, Asha, Nanganigo, Adunimucho, Doya Bule, SAC Puga, Banja Tabare, Titurigo, Gagwe, Beyame, Gulatam Gaya, Dawan, Hodea, Ya, Adunimucho Nene, Gulatam Galonio, Gansigo, A Yepo, Koyu Biro, A Yeu, Somore, Lopole, Nima, Ye, Tukjambe, Gansi, Jena Jama, Taijun Haraba, မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတရနေ့နောက်ပိုင်းပေါ်ပေါက်လာတဲ့ပြည်တွင်းရေးကြောင်းကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ရေးကျိုးပန်းချက်တွေရပ်တန့်သွားတဲ့အတွက်ကိုဗစ်ကူးစက်မှုတတိယလိုင်းပေါ်ပေါက်လာမှာကိုလူမှုကွန်ရက်အဖွဲ့တွေကစိုးရိမ်နေပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီကိုစတင်နေကြတဲ့ပြည်သူတွေထဲမှာ ကိုကူကားပြီးတော့ Frontier မြန်မာသတင်းကဖော်ပြပါရယ်စစ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာတဲ့မတည်မငြိမ်မှုတွေဟာ COVID-19 ကာယောဂါထိန်းချုပ်ရေးအတွက်ချိန်ချမှုကြီးဖြစ်လာနေပြီလို့နိုင်ငံတကာလာချမ်းနေအဖွဲ့ IFRC ကဧပြီလ၃ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါရယ်နိုင်ငံတော်အားလူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းတွေပိုဆိုးွားလာတဲ့အချိန်COVID ကာယောဂါနဲ့ထိတဲ့တွေ့ပြီးဆိုရင်တော့ဆိုးဝါးပြင်းထန်လာတဲ့အခြေအနေမျိုးတွေပေါ်ပေါက်လာနိုင်ခြေရှိတယ်လို့လည်း IFRC အဖွဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Alexandra Matuo ကကြေညာချက်ထဲမှာသတိပေးထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအယားကြီးဌာနကိုယ်စားလှယ် Andrew Kakwood ကလည်းမြန်မာကျန်းမာရေးစနစ်လုံးဝပျက်စီးသွားတဲ့အတွက် COVID ရောဂါစစ်ဆေးရေးနဲ့ကုသရေးလုပ်ငန်းအလုံးကြီးပါရှက်တန့်သွားပြီလို့ Reuters သတင်းဌာနကပြခဲ့တဲ့လကပြောဆိုထားတာဖြစ်ပါတယ်။
အတန်းများဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9383ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနစ်တကျတွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင်
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအစ္စရေးရဲ့နိုင်မဲ့ကျော် Iron Dome မစ်ဆိုင်းဒုံးလက်နက်ကာကွယ်ရေးစနစ်ကိုစစ်ဆေးကြည့်ရှုဖို့ဒေတာချေဆိုင်စခန်းကိုတနင်္လာနေ့ဒီကနေ့သွားရောက်ခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးနှစ်ဦးရဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီး Austin ကအခုလိုပြောသွားပါတယ
်။ I'd like to thank Minister Gantz for the warm welcome.
ကျွန်တော်ကိုယင်းနီနွေးထွေးစွာကြိုဆိုတဲ့ဝန်ကြီးနဲ့အစ္စရေးနိုင်ငံကိုကျေးဇူးတင်ပါတယ်။ဘိုင်ဒါဟာရစ်အစိုးရအဖွဲ့ရဲ့အစ္စရေးနဲ့အစ္စရေးပြည်သူတွေပေါ်ထားတဲ့ခိုင်မာတဲ့ဂရိကဝတ်ဆိုင်ရာအမှားစကားတွေလည်းပါလိုက်ပါတယ်လို့သူကပြောသွားတာပါ။အစ္စရေးတောင်ပိုင်းနာဗာတင်အခြေစိုက်စခန်းကိုရဟတ်ရင်နဲ့ဆင်းသက်ခဲ့ပြီးအစ္စရေးကာကွယ်ရေးဝန်ကြီးဘန်နီဂန့်စ်နဲ့တွေ့ဆုံပါတယ်။ဒီခရီးစဉ်ဟာဇန်နဝါရီလမှာပင်တကွန်စစ်ဌာနချုပ်တာဝန်ဆယူပြီးကလေးကဝင်ကြီးအော့စတင်ရဲ့ပထမဆုံးအစ္စရေးခရီးစဉ်ဖြစ်သလိုအစ္စရေးနဲ့အီရန်ကြားတင်းမာမှုတိုက်တွေ့တိုးမြင့်နေချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။အီရန်ပေါ်မှာအမေရိကန်အစိုးရရဲ့တံခတ်အရေးယူရေးအစီအစဉ်အောက်မှာတောင်ကိုရီးယားကထိန်းချုပ်ထားတဲ့အီရန်ပိုင်အမေရိကန်ဒေါ်လာဘီလျံပေါင်းများစွာကိုပြန်ထုတ်ခွင့်ပေးဖို့တောင်ကိုရီးယားဝင်ကြီးချုပ်အီရန်ကိုရောက်နေစဉ်အီရန်ဘက်ကတောင်းဆိုလိုက်ပါတယ်။
ایران که همواره مثبت و دوستانه بوده آسیب زیادی دیده است
တန်ကိုရီးယားအစိုးရအနေနဲ့ကျွန်တော်တို့ရဲ့ငွေကြေးတွေကိုတတ်နိုင်သမျှအမြန်ဆုံးထုတ်ယူသုံးစွဲခွင့်ပေးဖို့တောင်းဆိုပါတယ်လို့အီရန်ရဲ့ဒုတိယသမ္မတအက်ရှ်ဂျင်ဂါရီကတောင်ကိုရီးယားဝန်ကြီးချုပ်ချောင်စီချန်နဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါအီရန်နိုင်ငံကတောင်ကိုရီးယားအလံတင်ရေနံတင်သင်္ဘောကို3လကြာထိန်းသိမ်းထားရကနေပြန်လွှတ်ပေးလိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ချောင်ကအခုလိုအီရန်ကိုတွားရောက်ခဲ့တာဖြစ်ပြီးဒါဟာနှစ်ပေါင်း44နှစ်အတွင်းပထမဆုံးတောင်ကိုရီးယားဝန်ကြီးချုပ်တယောက်အီရန်ကိုတွားတာဖြစ်ပါတယ်။အမေရိကန်ဒေါ်လာ9ဘီလီယံကိုတောင်ကိုရီးယားကတစားကန်တစ်ဖွဲသိမ်းပိုက်ထားတယ်လို့အီရန်ကစွပ်စွဲပြောဆိုနေပေမဲ့ရေနံတင်သင်္ဘောကို3လထိန်းထားတာကဒီကိစ္စနဲ့မပတ်သက်ကြောင်းအီရန်ဘက်ကအကြိမ်ကြိမ်ညင်းဆိုထားတာပါ။အမေရိကန်ကအီရန်ပေါ်အရေးယူတံခတ်မှုချမှတ်လိုက်တဲ့2018ခုနှစ်မှာ Iran ga long za wae yu mu go Tang Korea ga yasain lai de chain thi Iran ha Tang Korea twe long za tin po de atika naingan chit khe ba de Japan naingan Tokyo myo ma Covid yoga satoutha lain go tai phet po Covid tin chat de kan ta chat twe pya than lai da ne de chain ne lu chi phai nwe go Covid 19 ka kwe sei thu lou nan le sa tin lai ba bi Japan naingan Taiwan tanin la ne ma ကာကွယ်ဆေးထိုးဌာနတရားနှစ်ဆယ်ဖွင့်လှစ်ပြီးပထမဆုံးဖိုင်ဇာကာကွယ်ဆေးကိုအသက်60ငါးနှစ်နဲ့အထက်လူကြီးတွေကိုထိုးပေးခဲ့တာပါတချိန်ထဲမှာပဲဇူလိုင်လ၂၃ရက်မှာကျင်းပမယ်တိုကျိုအိုလံပစ်ပြိုင်ပွဲအချိန်မီဂျပန်ပြည်သူတွေကိုတက်နိုင်သမျှရနိုင်သမျှကာကွယ်ဆေးထိုးပေးဖို့လဲဆောင်ရွက်နေတာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့၃လနီးပါးအကြာအသွားလာတွေကန့်သတ်ထားကြရတာနေအခုတော့ အားကစားရုံတွေစပင်းဆိုင်လက်လီဆိုင်တွေနဲ့ဒရိုက်ဆိုင်ရုံတွေထောင်ပေါင်းများစွာကိုပြန်ပြီးတော့ဖွင့်ပေးလိုက်ပါပြီ။စကော့တလန်၊ဝေးလ်စ်နဲ့မြောက်ပိုင်းအိုင်ယာလန်တို့မှလည်းအလားတူပဲနေရာဌာနအလိုက်ပြန်ဖွင့်ပေးမယ်အချိန်စီးရင်အတိုင်းဆောင်ရွက်နေကြပါတယ်။
နောက်ဆုံးရရှိထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှမ်းဆောင်နဲ့မခွာညူလို့ကပြပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းစောင့်မတွေကိုတင်ပြပေးသွားပါမယ်။နေပြည်တော်မှာဖမ်းဆီးတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဒီကနေ့အမှုတစ်ခုထက်တိုးတရားစွဲလိုက်တဲ့အတွက်သူရင်ဆိုင်နေရတဲ့အမှုစုစုပေါင်း၆မှုရှိသွားပါပြီ။
ဒေါက်ဆန်းစုကြည်ရဲ့အမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့တွေ့ဆုံဖို့ဒေါက်ဆန်းစုကြည်ကဒီကနေ့တရားရုံးမှာထက်ပြီးတော့တောင်းဆိုပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဦးခင်မောင်စိုးမင်းကဆက်ပြီးတော့ပြပြပေးပါမယ်ရှင်။ဖမ်းဆီးတရားစွဲခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကိုဒီနေ့အေဗီလာ၁၂ရက်နေ့မှာနေပြည်တော်ဇဗူတီရီတရားရုံးမှာဗီဒီယိုကွ ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှေ့နေကြီးဥက္ကမောင်စောက BOE ကိုပြောပါတယ်
။ဘာတိမျိုးတိုင်နေညာပေါ့ဗျာ။ဒါပေမဲ့ဟိုသက်ဆိုင်ရာဟိုဒီဟိုကကြတော့တဘာဝဘေးရနေစီမံခန့်ခွဲမှုဥပဒေရလာတယ်။အဲ့ဒီဥပဒေမှာကသူကသူတပ်မှတ်တဲ့ဝင်ကြီးဌာနအဆောက်ရှိနေအလိုအရာရှိတော့တဘာဝဘေးရနေစိတ်သိကကိုရေးဟိုအဖွဲ့အဲ့ဒီရနေပြီးတော့မှာဘေးရခွင့်ပြုရတယ်မသိဘူးအခုရှိရတယ်။တိုင်နာတော့ဥညီကြီးဆိုတာလယ်ဝေးတက်တာရနော်။နေပြီးတော့လည်းရတယ်သူကတိုင်တာပါအဲ့တော့တိုင်တဲ့အချက်ကတော့အရင်ကျွန်တော်တဘာဝနေရနေဟိုထိသိကကိုရေးဥပဒေပုံမှန်25အရင်အမှုလိုပဲပေါ့ဗျာအဲ့လူအစုတစုနဲ့ထိခိုက်တဲ့တစ်ဆက်လို့တိုင်တာပါပဲဗျာအခုကလည်းဒေါန်ဆန်းကြီးသူရှိသွားတာမဟုတ်သူကအဲ့ဒီလေဝင်းနေတင်နေကိုသွားတဲ့အခါလူ20နဲ့ပူရပေါ့ဗျာအဲ့ဒါဟိုကလုပ်ပြီးတော့တိုင်တာပါလေဗျာ
ခုလိုအမှုတစ်ခုထပ်တိုးတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုစုစုပေါင်း6ခုဖြစ်သွားပါပြီ။အများပြည်သူတည်ငြိမ်အေးချမ်းမှုပြည့်ပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုရာဇသက်ကြီးဥပဒေ905ခါခွေဆက်သွယ်ရေးဥပဒေပုံမှ69ပို့ကုန်သွင်းကုန်ဥပဒေပုံမှ10နိုင်ငံတော်လျှို့ဝှက်အဥပဒေပုံမှတို့နဲ့စွဲထားတဲ့အမှုတွေအပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှ25နဲ့2မှုဖြစ်ပါတယ်။အခုလိုမှုတွေအများကြီးရင်ဆိုင်နေရပြီမဲ့အခုချိန်ထိသူ့ရဲ့ရှေ့နေတွေနဲ့အခုအထိတွဲဆောင်ခွင့်မရသေးတာကြောင့်ရှေ့နေတွေနဲ့တွဲဆောင်ခွင့်ပေးဖို့ဒေါအောင်ဆန်းစုကြည်ကဒီနေ့ထပ်ပြီးတောင်းဆိုခဲ့တယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ဖို့ဒေါအောင်ဆန်းစုကြည်အတည်ပြုထားတဲ့ရှေ့နေတွေကဥက္ကမောင်စောဦးကြည်ဝင်းဒေါ်ဆန်းမာလာညွတ်နဲ့ဦးအောင်ကျော်စိုးတို့၃ယောက်ကိုတော့ဒီနေ့အမှုလိုက်ဖို့သက်ဆိုင်ရာကတရားဝင်ခွင့်ပြုခဲ့တယ်လို့ရှေ့နေကြီးဥက္ကမောင်စောကပြောပါတယ်
။ဒေါ်ငန်းရှိကြီးကကျွန်တော်လက်မှတ်ထိုးတဲ့ကိုယ်စားလှယ်လွှဲတာပေါ့ဗျာ။မနေ့ကကျွန်တော်စက်ခဲရောက်ပါတယ်။ဒေါ်မင်းမင်းဆိုပဲသွားပြီးအဲ့ကိုယ်စားလှယ်ကတင်ပါတယ်ဗျာ။အဲ့တော့အခုတွေ့တဲ့ကိုယ်စားလှယ်ကရောက်သွားပါပြီ။ဒေါ်ငန်းစန်းကြီးကြီးရဲ့တရားဝင်ရှေ့နေကြီး6ယောက်ပေါ့ဗျာ။ဖြစ်တော်ပါကြီးရ
။ရှေ့နေဒေါ်မင်းမင်းဆိုနဲ့ဥယူရချစ်တို့ကိုတော့ဒေါအောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ဖို့အစောပိုင်းကတည်းကခွင့်ပြုထားပါတယ်။တရားစွဲခံထားရတဲ့သမရဥဝင်းမြင့်ကလည်းရှင်းနေကိုယ်စလဲလွှဲအပ်ဖို့ရှိနေပြီးလက်ရှိတော့ရှင်းနေဒေါ်မင်းမင်းဆိုးကပဲဥဝင်းမြင့်ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီရဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတာဝန်ယူခဲ့တဲ့ဒေါက်တာမျိုးအောင်တို့၃ယောက်လုံးရဲ့အမှုတွေကို ဒီနေ့ကျွန်တော်တို့ရဲ့ပရိသတ်များကိုတရားစွဲထားတဲ့အမှုစစ်ဆေးခဲ့တာဖြစ်ပါတယ်သူတို့၃ယောက်လုံးကိုဗီဒီယိုကွန်ဖရင့်စင်းနဲ့ရုံထုတ်အမှုစစ်ဆေးခဲ့တာဖြစ်ပါတယ်နောက်တစ်ချိန်ရုံချင်းကိုတော့အေဗီလ၂၈ရက်နေ့မှာချိန်ဆထားတာဖြစ်ပါတယ်ခင်ဗျာ
ဒါတော့ဒေါန်ဆန်းစုကြည်အပေါ်တရားစွဲဆိုမှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုကြားခဲ့ရတာပါ နိုင်ငံတော်ကဆေးအာနာရှင်စန့်ကျင်စနပြပွဲတွေနဲ့ပတ်သက်ပြီးတော့လဲဆက်ပြီးတင်ပြပေးပါမယ်။စေုံချုံမှုစန့်ကျင်တဲ့စနပြပွဲတွေကိုစေုံချုံကြီးကောင်စီတပ်တွေကဒီကနေ့မှလည်းဖြစ်ခဲ့ဖြိုခွဲခဲ့တဲ့အတွက်တမူးမြို့မှာအသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလူ80ထက်မနည်းသေဆုံးခဲ့ရတဲ့ပုဂံးမြို့မှာတော့သေဆုံးသူတွေရဲ့အလောင်းတွေကိုမိသားစ
ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယ်စပ်နဲ့ကက်လျက်ရှိတဲ့သခိုင်းတိုင်းဒေသကြီးတမူးမြို့ကဆန္ဒပြသူတွေကိုမနက်ပိုင်းကစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လမ်းမပေါ်အသက်9နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပါတယ်။တမူးမြို့ထဲမှာရှိတဲ့ပုပ္ပလိကဆေးရုံတစ်ခုထဲကိုလည်းတပ်တွေဝင်ရောက်ပြီးဝန်ထမ်းတွေကိုပါရိုက်နှက်ခဲ့တယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်။
ဒီပထမဦးဆုံးပေါ့လေမနေ့မိုးလင်းလောက်ကြရစာသူတို့ဒီအင်အားအလုံးလိုက်အရင်ကနေဝင်လာတယ်။ဝင်လာတဲ့အချိန်မှာသူတို့ဒီတချို့တော့ဒီရက်ွက်တွေဈားထဲမှာဆိုရင်ကျွန်တော်တို့ခံတက်ဆောက်ထားတယ်ရှိတယ်ပေါ့။အဲ့ဒီခံတက်တွေအားလုံးထုတ်ရဲပေါ့လေ။ပထမဆုံးသူတို့ဝင်ရောက်ပြီးရဲ့စီးရက်နေရာကကြောက်ဒီ12ကုရက်ွက်ဆိုရဲဒီတမုံမျိုးပေါ်မှာရှိတဲ့ရက်ွက်တစ်ခုပေါ့လေ။အဲ့ဒီရဲ့ရက်ွက်တွေသူတို့အင်အားအလုံးလိုက်ဝင်ပြီးတဲ့ခါလာမှာသူတို့ဒါလမ်းတော့ဆောက်ပြသွားလို့ရှိရဲ့အဲဒီဆန္ဒကူတကနဲ့ထွက်လာပြီးတဲ့အခါကျတော့ဒီတမုံမျိုးပေါ်မှာ grace ဆိုတဲ့ဒီပုဂ္ဂလိကဆေးရုံကြီးတစ်ခုရှိရပေါ့လေအဲဒီဆေးရုံကြီးတစ်ခုရဲ့ကိုသူတို့ဒီအဲအားနဲ့ပဲသူတို့ဝင်တယ်ဝင်ပြီးတဲ့အခါကျမှအဲဒီအထဲမှာရှိတဲ့ဒီ next mark တွေပေါ့ဟိုပြီးတဲ့အခါကျရင်ဟိုသူတို့ဒီသူနာပြုတွေကိုသူတို့ရှားညှက်ပြီးတဲ့အခါမှာပစ္စည်းတွေယူတာတွေရှိရဲ့အထူးအဆုံးဒီငွေစည်းတွေယူသွားတာသာရှိရပေါ့လမ်းတော့ဆောက်ပေါ့လေအိမ်တွေကိုမနှင်းနေရအကုန်လိုက်ပြည့်တဲ့ပုံစံမျိုးတွေမှာရှိရဲ့အပြင်မှာအခုဆိုရင်လည်းဒီ9နှစ်အရွယ်ရှိတဲ့ကလေးမလေးတယောက်ပေါ့သူကတော့ဒီဇမ်းမပေါ်ထွက်လာမှဈေးကဝယ်လာဝယ်တဲ့အချိန်မှာအတန်းဆက်အုပ်စုကနေပစ်ထားလိုက်တဲ့အချိန်မှာပွဲချင်းပြီးတည်သွားတယ်ပေါ့လေဒီသူတယောက်ကြဆုံးရဆုံးတာအတိပြုနိုင်တာကကျွန်တော်တို့ TSC အနေနဲ့ခုနကကလေးတယောက်ပဲရှိပါသေးတယ်ခင်ဗျ
တမူးမျိုးကိုလာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုဒေသခံတွေကပြီးခဲ့တဲ့ဧပြီလ10ရက်နေ့ကခုခံတိုက်ခိုက်ခဲ့လို့စစ်တပ်နဲ့ရဲဘက်ကဒုရဲမှုအပါဝင်10ဦးထပ်မံတေဆုံးခဲ့ပါတယ်။အဲ့ဒီအဖြစ်အပျက်တွေနောက်ပိုင်းစစ်တပ်ဘက်ကအင်အားထပ်ဖြည့်ပြီးပြစ်ခတ်တာတွေလုပ်နေတာလို့မြို့ကန်တွေကပြောပါတယ်။ဧပြီလ9ရက်နဲ့10ရက်ကတပ်တွေရဲ့အင်အားသုံးပြစ်ခတ်ဖြိုခွဲမှုကြောင့်85ယောက်ထပ်မံတေဆုံးခဲ့တဲ့ပဲခူးမြို့မှာတော့တေဆုံးသူတွေရဲ့ရုပ်အလောင်းကိုအခငွေကြေးပေးပြီးထုတ်ယူခိုင်းနေတယ်လို့မြို့ကန်တွေကပြောပါတယ်။တချို့တွေကလည်းကြောက်တဲ့အတွက်အလောင်းတွေကိုသွားမရွေးကြသေးပါဘူး
။တချို့အတိုင်းဝိုင်းနီးစရာရှိတဲ့လူမျိုးဟိုနီးစရာရှိတဲ့လူမျိုးဆိုတာဥပမာကျွန်တော်တို့သူတို့ရဲ့ရက်ကွက်အုပ်ချုပ်ရေးမှုကလက်ရှိစစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုမျိုးဖြစ်နေတယ်။သူတို့ပါဝင်ကူညီတယ်ဆိုတဲ့အလောင်းမျိုးကြရင်အဆင်ပြေပြေထုတ်လို့ရပါလားရှိတယ်။ကြံတဲ့လူတွေကြရင်တော့သူတို့တရားဝင်လာရွေးတဲ့လူတိုင်းတော့တသိန်းနှစ်သောင်းလို့ကျွန်တော်အဲ့ဒါစီစီကြကြသိထားပါတယ်။တချို့ကြတော့လေအဲ့ဒီသွားရွေးကကြာမှနောက်ဆက်ပြောဖြစ်လာနိုင်တဲ့ပြဿနာတွေကြောက်ပြီးတော့ကိုမိသားစုတွေကအလောင်းမစာမနေပါတိပေမဲ့လည်းမရွေးကြတဲ့လူတွေလည်းရှိပါတယ
်အခုလိုအချိန်တွေကြားထဲမှာပဲပဲခူးမြို့မှာလည်းဒီကနေ့လည်းလမ်းပေါ်ထွက်ခြိတက်ဆန္ဒပြခဲ့ကြပါတယ
်ဒီနေ့ပဲခူးအချိန်တွေကဆန္ဒပြပွဲစတိုင်းရှိတာကတော့ကျွန်တော်တို့ကြောက်ကြားပုံစံမျိုးအနောက်ရှမ်းဘက်မှာ55မိနစ်တနာရီလောက်ထွက်တယ်ပြီးတော့ပြန်သိနေအဲ့လိုပုံစံလေးတွေတော့ထွက်နေတာရှိပါတယ်အကြာကြီးတော့ကျွန်တော်တို့လမ်းလျှောက်လို့မရဘူးဆန္ဒပြပွဲထိုင်တဲ့ပိတ်တည်ပြီးကြားလို့မရဘူးဘာဖြစ်လို့လဲဆိုတော့တေချာပေါက်ပြစ်ခတ်နေနေမှာဖြစ်တဲ့အတွက်အလဟတ်တေဆုံးမှုတွေဖြစ်မှာဆိုလို့ပ
ါဘကိုးမြို့မှာပြစ်ခတ်တတ်ဖြတ်တဲ့ကိစ္စအပေါ်နိုင်ငံတကာကလည်းဝေဖန်ပြစ်တင်နေပြီးဒဏ်ရာရသူတွေကိုဆေးကုသခွင့်ပေးဖို့ကုလသမဂ္ဂကလုံခြုံရေးတပ်ဖွဲ့တွေကိုတောင်းဆိုထားပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကိုအပြန်အလှန်ပြစ်ခတ်ပြီးခုခံခဲ့လို့လူ၁၂ဦးထိတေဆုံးခဲ့ရတဲ့သခိုင်းတိုင်းဒေသကြီးဒဇယ်မြို့အနီးကတိုက်နယ်ကျွရွာတွေမှာလူလူကကြောက်ကြားတပိတ်တွေပြုလုပ်ပြီးစစ်ကောင်စီစန့်ကျင်ရေးဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်
။ရှိတယ်ရှိတယ်။အဲ့ဒီဟိုကျွန်တော်လားဆိုဒဇယ်ကနေမြောက်သွားတော့ငရေကြီးဆိုတဲ့ရွာမှာပြနေလို့တရင်ရလို့သွားတော့ဟိုကပြီးသွားတယ်။နောက်တကလားဆိုကနေအနောက်ထွက်တဲ့ဘလူးမပဲပြနေတာသူတို့လည်းရောက်ရောပြီးရောပဲ။အဲ့လိုဖြစ်နေတာ။ဟုတ်ကဲ့သူတို့မြင်လဲပြတယ်လို့ဖြစ်နေတာ။
စစ်ကောင်စီစံကျင်ရေးဆန္ဒထုတ်ဖော်မှုတွေဟာပြစ်ခတ်မှုတွေကြားမှာအားမလျော့သွားပဲမန္တလေးမြို့မှာလည်းတပ်ပေါင်းစုတပိတ်ညတော်တပိတ်ကြောက်ကြားတပိတ်ဆိုပြီး ပုံစံမျိုးမျိုးနဲ့ပြုလုပ်နေသလိုမုံရွာမြို့မှာလည်းဆန္ဒထုတ်ဖော်မှုတွေဆက်လက်ပြုလုပ်နေပါတယ်။ဒါအပြင်စကိုင်းမြို့မှာလည်းတရုတ်စန့်ကျင်ရေးဆန္ဒထုတ်ဖော်မှုပုံစံတွေပြုလုပ်ခဲ့သလိုအတာအိုးတွေမှာစစ်ကောင်စီစန့်ကျင်ရေးစာသားတွေရေးသားပြီးလူမဲ့သပိတ်တွေပြုလုပ်ခဲ့ကြပါတယ်။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမိုဘိုင်းအင်တာနက်တွေအပြင် Wi-Fi အင်တာနက်တွေကိုပါဖြတ်တောက်ထားတာကြောင့်ကချင်ပြည်နယ်မြစ်ကြီးနားမြို့ကအင်တာနက်မရတဲ့ရက်ကွက်တွေကိုကချင်ပြည်နယ်လူမှုလှုပ်ရှားမှုစာစင်းဆိုပြီးစာရွက်တွေဖြန့်တဲ့လှုပ်ရှားမှုတွေကိုပါပြုလုပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြစ်ကြီးနားမြို့ကတူကအခုလိုပြောပါတယ
်။အောင်စာစင်ဆိုတာကအင်တာနက် access မရလို့ဒီ PSN နဲ့လူငယ်စာစင်ဆိုတာပေါ့နော်။ဟိုအမှဒီ space ဆောင်းနဲ့ပတ်သက်တဲ့ကချင်ပြည်နယ်ဆင်းရစာဆောင်တွေစာ opportunity နဲ့ဆင်းရတောင်းနေရယ်။ပြီးရင်ဒီ online နဲ့ပတ်သက်တဲ့ YouTube လို့ဆိုရဲစာတွေပေါ့နော်။ဟုတ်။ဟိုမြစ်ကြီးနားမြို့ပေါ်မှာ site တွေကပေါ့ဒီမျိုးဟုတ်။ဆိုင်ကလုံးကလည်းဆို Wi-Fi နဲ့ပဲ access ရတယ်ဆိုတော့ကျွန်တော်မျိုးမှာများအောင်ဖြင့် Wi-Fi ကဆက်လက်ကြတော့အဲနည်းနည်းမြို့ပေါ်ချရတဲ့သူနဲ့နည်းနည်းလေးလမ်းမြင်နေသူလည်း Wi-Fi ရနိုင်တာဆိုရင်တော့ခုတော့ဒီအောက်ခြေထိလူတွေနဲ့ပုံပြီးအဆက်အသွယ်မပြတ်အောင်လို့ဆိုမှဒီစာဆောင်ထုတ်တာပေါ့နော်ဟုတ်ဒီလူစုကတော့အခုတော့ဆိုကျွန်တော်သိရတော့ဆိုရင် PSI ဆောင်ကရောမြစီမာရော DVD တွေကပိတ်ချနေပြီပေါ့နော်အဲကြောင့်မို့လို့လူစုနဲ့ပတ်သက်ပြီးတင်မှန်ကိုဒီစစ်အာဏာရှင်စာဆောင်ရင်းနဲ့ပတ်သက်ပြီးတင်မှန်ကိုတရားရောက်သွားပြီဆိုတော့ပေါ့နော်အဓိကတော့
အာဏာသိမ်းထားတဲ့တပ်တွေဘက်ကဆန္ဒပြမှုတွေကိုအင်အားသုံးကင်တွယ်နှိမ်နင်းနေပေမဲ့မြန်မာနိုင်ငံတော်ကမျိုးစုံမှာစန့်ကျင်ဆန္ဒပြမှုတွေကိုပုံစံမျိုးစုံနဲ့ပြုလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်ကဆန္ဒပြဝဲတွေရဲ့နောက်ဆုံးအခြေအနေကိုစူးစီးတင်ပြပေးကြတာပါရှင်ဒီလဆရစနေနေ့ကပဲခူးမျိုးမှာစေုပ်ချုပ်ရေးကောင်စီတက်တွေကအင်အားသုံးဖြိုခွင်းခဲ့ပြီးတဲ့နောက်အခုအချိန်ထိတယောက်ဆုံးနေတဲ့သူတွေအဆက်အသွယ်မရသေးတဲ့သူတွေအများပြားရှိနေသေးတာကြောင့်အဲ့ဒီနေ့ကတိတ်ဆုံးသူဟာယာကနန်းအထိကိုရှိနိုင်တယ်လို့အဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့စေဝန်ထမ်းတို့ကပြောပါတယ်မနေ့ကလည်းဒီစေဝါထောက်ကူအဖွဲ့ကစေတနာဝန်ထမ်းတူဖမ်းဆီးခံခဲ့ရပြီးအဖမ်းဆီးတွေဆက်ရှိနေတယ်လို့လည်းပြောပါတယ်ပဲခူးမျိုးကအခြေအနေနဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့စေဝန်ထမ်းတို့ရဲ့အတွေ့အကြုံကိုဆက်သွယ်ပြီးမျှချပါတယ်ရှင်
ဆိုတော့ဒီလိုဆိုဆင်းတာပေါ့ဆိုရဲဆိုတော့ဟိုမနေ့9နိုင်ထုတ်ပြင်နေရဝင်လာတယ်ပေါ့နော်ဝင်လာပြီးတော့9နိုင်ကျော်လောက်မှကျွန်တော်တာစီအကုန်ပြိုသွားတယ်ပေါ့ဟိုကျွန်တော်တို့လည်းဒီအိမ်ထဲမှာပြိမိနေတာပင်ထွက်လို့လည်းမရဘူးပြီးတော့ကျွန်တော်တို့တယောက်ပဲနိုင်ငံရဲတယောက်ပဲကျွန်တော်တို့ကယ်ပေးလိုက်လို့ရှာတယ်နောက်ပိုင်းကျတော့ဘယ်သူမှလည်းနိုင်ငံရဲလို့ကောက်ပေးလို့မရဘူးအလောင်းနဲ့ကောက်လို့မရဘူးဟိုတယောက်ကတော့လည်းအိမ်မှာပြိမိနေတာအင်းမြန်မာနေပြန်တော့မြတ်တာနဲ့အပြစ်ခံရတယ်နော်။ဟုတ်ကြပ
ါ။ဆိုတော့တကယ်ကုပေးနိုင်တဲ့လူတော်မှာတယောက်ပဲရှိပြီးတော့ခြံတဲ့သူတွေကကြတော့ဒီတိုင်းပဲပြစ်ထားရတဲ့အခြေအနေမျိုးဖြစ်သွားတာပေါ့
။ဟုတ်ကဲ့ပြစ်ထားရတဲ့အခြေအနေပဲကျွန်တော်တို့လည်းသွားမကောက်ရဲဘူး။သွားကောက်ရင်ကျွန်တော်တို့လည်းပြစ်ထားမှာပြတော့ကျွန်မလည်းမကောက်ရဲဘူး။အန်တူလန်နေဝင်လို့မရဘူးဆိုတော့ဒီတိုင်းနဲ့တန်ရတဲ့လူကလည်းတန်ရနေရတဲ့အတုံးလုံးရောက်ပြီးကြတော့ကြဆုံတဲ့လူကလည်းနေရာမှာနေကြဆုံသွားတာပေါ့။
အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံထဲမှာဒီလိုတိတ်ဆုံးတန်ရာရတဲ့စီးရင်တွေကိုလိုက်ပြုစုတဲ့သူတို့ဒီစီးရင်ပြုစုရတဲ့အဖွဲ့အစည်းတွေကပြောတာဆိုရင်တော့82ယောက်အနည်းဆုံးရှိရလို့ပြောရတယ်။ဒါပေမဲ့ဒီထက်လည်းအများကြီးပိုနိုင်တယ်လို့ပြောရတယ်။အဲ့ဒီနေရာမှာကိုယ်တိုင်ရှိနေတဲ့သူတယောက်နဲ့ဒီမြင်ရတဲ့အခြေအနေပေါ်မှာတိတ်ဆုံးသူဦးရဒီထက်ကောပိုများနိုင်သလားဘလို့အခြေအနေဒီပေါ်မှာရောကိုမြင်ခဲ့ရတာမျိုးရှိလဲအဲ့ဒါလည်းပြောပြပါလားရှင
်။မြင်ခဲ့ရတော့ဒီနေရာတော့တရက်ကတော့ဘယ်မှာဖွဲ့လို့မရဘူးလေ။အဲလမ်းမတန်းတော့သူတို့မြင်ရတော့ဟိုကြဆုံနေရစီးရင်တော်တော်များတယ်ပေါ့။များတဲ့ပြင်တော့သူကဟိုကျွန်တော်တို့ဒီလမ်းမ3လမ်းရှိတယ်လေကိုမီကိုရှင်လမ်းဆိုတာလေဒီမကတိလမ်းရယ်ကျွန်တော်ကလမ်းရယ်ပေါ့ဆိုတော့အဲ့ဒီလမ်းပေါက်ပုံတော့ဟိုတကယ်နဲ့လုပ်နေတာတကယ်နဲ့လုပ်နေတာဆိုတော့အင်းကြီးကကြာချင်းတော့များတယ်ပြီးတော့အခုချိန်ထက်ပြေလို့များတယ်အများကြီးပေါ့တောက်ဆုံးနေတဲ့လူတွေရှိသေးတယ်မိမိတွေပါအဲ့ဒါဆိုတော့ကြာချင်းကတော့ဆက်ဆက်ချက်ကိုကြောတာပေါ့ဆရာလည်းကြောသွားနိုင်တယ်တောက်ဆုံးတီးကျူကတော့ဘယ်မှတီးကျူလို့မရဘူးခံမှန်းမယ်ကျွန်တော်ကတီးကျူလို့ရတယ်
အခုချိန်ဒီလုံချိုကြီးတင်းကျပ်ထားတော့အခြေအနေအခုလက်ရှိအခြေအနေရောဒါတိတိလောက်ပေါ့နော်နည်းနည်းပြောပြပါလား
။ဟောကျွန်တော်ဒီလောက်ကတော့လောင်းအင်းကြီးကတော့ဒီလိုမှလည်းကောက်လို့မရဘူးသူတို့ပဲကောက်သွားမှာပဲလေ။သူတို့ကောက်သွားပြီးတော့နောက်မိကြတော့လောင်းတွေကိုသူတို့ပြန်ကြည့်ဆိုင်တယ်လို့ပြောတယ်။ဟိုပတ်သက်နဲ့ဒါပြန်ကြည့်ဆိုင်တာတော့ကျွန်တော်တို့ဒီကိစ္စတော့မရဘူးလေ။အင်းနဲ့ရှိမှာပေါ့။သူပတ်သက်နဲ့ကြည့်ဆိုင်တယ်ဆိုတော့ပြောတယ်။အင်းကြီးကတော့နောက်တော့ပြန်ကြည့်ဆောင်တော့ပြီးရတယ်ပြီးထုတ်ရတယ်လို့ပြောတယ်။ဟောဆိုသူမှလည်းဒီချိန်မှလည်းဟိုလိုမျိုးနည်းနည်းလေးထိတ်ဆုံးဆက်ရေးလိုက်ရင်တော့မှနောက်မှကျွန်တော်တို့ဟိုလိုလိုက်ပြီးတော့ဟိုဆွဲနေတာဆိုတော့လေအဲကြောင့်ကြီးကြီးကျယ်ကျယ်ပြီးတော့ဟိုရက်ကွက်တွေကလည်းနည်းနည်းဟိုဟိုလက်နဲ့ကြောက်ရက်ကွက်မျိုးတွေကကြောက်သွားတယ်ဘယ်လိုမျိုးနေတိုင်းခုဆိုရင်3ရက်3ရက်ပေါ့ဒီမျိုးလည်းမြင်နေတယ်ပြောတယ်ဟို3ရက်သက်တိုက်ကြီးတော့ဒီမျိုးတိုက်ပြင်တော့ရွာဘက်တွေဆိုရင်2ရက်သက်တိုက်ပေါ့အစ်ခံလိုက်တာရွာဆိုရင်တော့ဟိုရွာလုံးကျွတ်ထွက်ပြေးနေတာပေါ့ခုကတော့ဒီပြင်ကတွေလိုက်ခံနေတယ်ဆိုတော့ medical team ဘက်ကတော့တယောက်ဖမ်းဆောင်သွားတယ်မနေ့ကမနေ့ပါလေ
ဟုတ်ကဲ့ဖမ်းဆီးတွေဆက်လုပ်နေရတော့ကြားရပေါ့
ဖမ်းဆီးတွေတော့ရှိနေတယ် ဟုတ်တော့ဝင်နေနိုင်မှာတက်တက်ချက်ချက်ရေဆိုတော့သူလိုက်ချပြီးတော့ကန့်တီရရှိနေတယ်အခုဖန်ခံသွားတဲ့သူနဲ့ပတ်သက်လို့ဆိုတာများတင်ကြရပါလဲရှင်ဘာသာဝင်လို့ဟာသူကဒီလိုမနေ့ကင်းပေါ့သူသိရောမှာဒီခန်းထဲမှာသူအိမ်နေတာကိုဒီကနေ့ရောက်နေတာခန်းဝင်တယ်ပြန်လာသူများပတ်သက်ပြီးတော့အခုသူဘယ်မှာရှိတယ်လို့ပါလို့သိရပါလားဟုတ်သူမှာရှိတယ်လို့ကျွန်တော်တို့မသိရဘူးဟိုထောင်တော့မရောက်သေးဘူးလေထောင်
ာဖြစ်သွားတဲ့အခြေအနေတစ်ခုပေါ့နော်ဒီအရက်သားပြည်သူတွေနေထိုင်နေတဲ့အရက်ထဲမှာစစ်မြေပြင်တစ်ခုလိုဒါလုတ်သွားတဲ့အပေါ်မှာဆရာတို့ဒီစီးဝင်တန်းတွေအနေနဲ့တော့မှပဲဟိုအကူအညီပေးလို့မရလောက်အောင်အခြေအနေဆိုတဲ့အခါကျတော့လေဒီပေါ်မှာဘယ်လိုများခံစားရလဲဘယ်လိုများပြောချင်ပါလဲ
ဒီကံကားလေကတော့ကျွန်တော်တို့ဒီမှာအရင်တမန်ခံစားတော့ဗျဟိုစစ်မြေပြင်တော့မှဟိုနှစ်ခါတက်ခဲ့ရပြီးတော့ကျောင်းနေကောက်ကြပြီလားဗျဒါစစ်မြေပြင်မဟုတ်ဗျအဲတော့ကျွန်တော်တို့ပြန်ရရင်လည်းကြည့်ရတယ်ကျွန်တော်တို့ပေးမကူတာတော့ဟိုတစ်ခါတက်ကြည့်တော့ဟိုလည်းလက်နဲ့နေပြီးတော့ဟိုအနိုင်ကျင့်သက်ဖြစ်တယ်လို့အဲ့လိုမျိုးခံစားနေတာအင်းရစီပြကတော့10မိနစ်နဲ့နေဟာပြီလေကျွန်တော်တို့ကစစ်စစ်မပေးတာတော့နာကျင်တော့ကျွန်တော်ပေးလို့ရတဲ့ဟာတွေကိုကျွန်တော်ရှိရတာနဲ့ကျွန်တော်ပေးခွင့်မရလိုက်ဘူးပေါ့ချို့ဆိုရင်တရားရမယ်ပြောလို့မျိုးတော့ကြောက်တော့လည်းစဉ်းစားလို့ရှိပါရဲ့အမှန်ကကျွန်တော်ပေးလို့ရရမယ်ပြောလို့မျိုးတော့ချိန်ကြာတော့ပြီးထွက်များပြီးကြောက်တော့ကြတာလည်း20 30လောက်ရှိပါရဲ့ကျွန်တော်တို့မက်ဒီကယ်တင်းဟိုစုတော်တမကအနေနဲ့ကျွန်တော်တို့စဉ်းစားခြင်းဖြစ်ဖြစ်ကျွန်တော်ခုတော့ဒီကလေးနဲ့မှပဲဖြစ်ဖြစ်ကျွန်တော်တို့ဒီလိုမျိုးနဲ့တောင်းဆိုပြီးတော့ပြပကနေသိပြင်းထက်တယ်တောင်းဆိုပေးပြီးကျွန်တော်တို့ဒီနာရီကျွန်တော်ကောက်ဆင်တယ်ဘာလို့လဲအန်တီလန့်လည်းကျွန်တော်များနေနေသားမှာကျွန်တော်မက်ဒီကယ်တင်းကိုတော့တိတိကျကျထောက်ပံ့ပေးပြီးတော့လေဒီအနေနဲ့ပေါ့ကျွန်တော်အဲ့ဒီတောင်းဆိုတာပေါ့
အခုမျိုးကအချိန်နဲ့ပတ်သက်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဈေးဝင်တဲ့သူရဲ့အတွေ့အကြုံကိုဆက်သွယ်မြင်ပြန်ကြတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဘက်ကအခြေအနေကိုလည်းတလဲတင်ပြပေးပါမယ်။ကချင်ပြည်နယ်ပမော်မြို့နယ်ဘက်မှာ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့ကတင်ပိုက်ထားတဲ့အလောပွန်တပ်စခန်းကိုမြန်မာစစ်တပ်ဖက်ကတိုက်လေယာဉ်တွေပါတုံးပြီးတော့ထိုးစစ်ဆင်နေပါဗျ။ KIA တပ်တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတော့ VOA သတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါရရှင်
။ကချင်ပြည်နယ်ပမော်မြို့နယ်ဒေါဖုံးရံမြို့ကနေမိုင်20ကျော်လောက်မှရှိတဲ့စစ်စခန်းတစ်ခုကိုပြန်လည်တင်ပိုက်နိုင်ဖို့စစ်ကောင်စီတပ်တွေကနေမြေပြင်ကနေတမကဝေဟင်ကပါထိုးစစ်ဆင်တိုက်နေပါဗျ။မြန်မာစစ်တပ်ရဲ့ဗျူဟာကုန်းဖြစ်ခဲ့တဲ့အလောပွန်တပ်စခန်းကိုတချင်လက်နက်ကန် KIA တပ်တွေကမတ်လ25ရက်နေ့မှာတိုက်ခိုက်သိမ်းပတ်ခဲ့တာကြောင့်ပြန်လည်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကကြိုးစားနေပုံရပါတယ်။အလောပွန်တောင်ကုန်းစခန်းလက်ရှိတိုက်ပွဲအခြေအနေကိုတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီတောင်ကုန်းကဒီနေ့အစိုးရရဲ့လေပြန်နဲ့လာတာခုလည်းအလေပြန်နဲ့လာပြချပါတယ်။ဟုတ်ကဲ့တနတ်တည်းလေးဖြစ်တယ်ဘုန်းကြီးလည်းလာအခြေချမ်းလင်းကြတော့ဖိုက်တာတွေပေါ့ဖိုက်တာကြီးပဲလာတာနောက်ရှိချင်းကနဲ့လည်းထူလာတယ်အဲတော့ကေအားခုခံဒီမှဟုတ်တိုက်ပွဲရစီနေတုံးချစ်ပါလေ
အလောပွန်တန်ကုန်းစခန်းပြင် KIO ဌာနချုပ်ရှိရာလိုင်ဆိုင်မြို့ရအပြင်ဘက်မှာရှိတဲ့ KIA စိုက်ရင်30စခန်းကိုလည်းမြန်မာစစ်တပ်ကအင်အားလုံးကြီးနဲ့တိုက်ခိုက်နေတယ်လို့လေကြောင်းကနေတိုက်လေယာဉ်နှစ်စီးနဲ့လည်းပြစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်တိုက်ပွဲဖြစ်တာပြင်းထန်နေပေမဲ့စိတ်ကြိုက်မှုအခြေအနေတွေကိုတော့ဒုဗိုလ်မှူးကြီးနော်ဘူးကလည်းအခုလိုလိုဆိုဆဲအတိမပြုတ်နိုင်သေးဘူးလို့ပြောပါတယ်ဒေါ်ဖုံးရံဒေသခံတယောက်ကတော့မနေ့ကနဲ့ဒီမနေ့တိုက်ခိုက်မှုအတွင်းလက်နက်ကြီးကြီးကြောင့်အနီးနားရွာကဒေသခံတွေထိခိုက်မှုရှိနေတယ်လို့ပြောပါတယ
်အလုံးပုံဘက်မှာဒီမနေ့ကျွန်တော်ကြားလိုက်တယ်ဒီကတော့ဒီရင်းချမ်းကြီးရွာကမှမနေ့မနေ့ညကဒီစစ်တပ်ကလာမတီတော့ဘောပဲခင်ရေလာမတီကတော့လက်နက်ကြီးပြလို့ဖုံးကြီးတပားရေဒီပြည်သူတွေရောက်ဆုံးလာတာကြည့်လို့ပြားကြားလိုက်ကြာဆုံးဆုံးသွားတာတယောက်ရောက်လို့ချမ်
းပမော်မြင့်ကြီးနာကလန်းမပေါ်မှာရှိတဲ့မြို့တဲ့တာပိန်မြင့်သရာဆောက်တပ်စခန်းတစ်ခုကိုလည်း KIA ကစိုက်ထားချက်တယ်လို့အနီးနာမြို့တဲ့ကြေးဝါသားလူကပြောပါတယ
်နည်းနည်းညာအဲ့မှာတိုက်ပွဲဖြစ်တဲ့တောင်မှာတာပိန်တတော်လေးကိုပဲကန်းရောဒီကန်းရောဟိုစခန်းတေးပေါ့
ပြည်ကြီးနာပေါ်မှာလမ်းပေါ်ရှိမြို့သိပ်ရွာနေရင်တချို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်နေရင်တချို့ပျက်စီးခဲ့တယ်လို့ထိခိုက်ဒေဆုံးသူလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ
်။မင်းညာဆက်တမာကြီးကောင်းကနေပြည်တဲ့လက်နက်ကြီးကြောင့်ဘယ်ကနေပြည်တဲ့တော့မပြီးဘူးလေအဲ့ဒါပြည်ကြီးကြီးရွာမတ်မော်ချောင်းရက်ပွဲမှာနေထိုင်တော့ပြည်ပြည်သူကလက်နက်ကြီးကြီးကြောင့်ချင်းမတို့ချင်းပြည်တွေကလို့ပြောရစရာအဲတက်ကနေစင်ချိုးလို့ပြောတယ်နောက်အင်းကလုံးလုံးဝကိုရပြန်ဖြစ်အောင်ပျက်စီးတော့လို့ပြောကြတယ်
အခုလိုပြေကတိုက်ခိုက်မှုတွေကြောင့်အနီးနားမှာရှိတဲ့ရွာသားတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ် အနာသိအုပ်ချုပ်နေတဲ့နတ်သက်ကစစ်ကောင်စီဘက်ကအေဗရလကိုနဲ့အထိပြေခတ်တိုက်ခိုက်မှုတွေရပ်ဆဲထားကြောင်းကြေညာထားသလိုမြောက်ပိုင်းမှာမိလန်းလိုက်ကန်ဖွဲ့တွေဘက်ကလည်းအပြစ်ခတ်ရဆဲမယ်လို့ကြေညာထားပြီးမဲ့ကချင်ပြည်နယ်ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကချင်လူလာရေးကရန်ရေးဖွဲ့
ဒီဥစဉ်ကြီးရေဖျဲသပိတ်နဲ့ဖျဲသီးစေးကွက်အခက်အခဲဘယ်လိုရှိနေလဲကြည့်ရအောင်ပါမြန်မာနိုင်ငံကတင်ပို့နေတဲ့ဖျဲသီးတွေကိုတရုတ်ကအဝယ်ပိတ်လိုက်တယ်ဆိုတဲ့သတင်းတွေနဲ့အတူဖျဲသပိတ်ဆင်နွှဲတာတွေဒီရက်ပိုင်းမှာကြည်ကြဲပြန့်ပြန့်ရှိနေပါတယ်ဒါပေမဲ့တရုတ်မြန်မာနယ်စပ်တည်တည်ကုန်တယ်တွေကတော့ကျမ်းမာရေးစစ်ဆေးမှုကြောင့်အယောင်းတစ်ရက်ရပ်နာတာနဲ့လမ်းခ Anatin Ucho need a second sigo. Tioka Nanganagama Akago Benidamo. Tioko need the Bemojabo, so on Nijima. Tionangango, Pierdi, Pobo, Canada, John. Pierdi the Bedego, Yamaning and Naloni Jada Chibane. Yamabima treaded Pierdiigo. Yamabiduriga, where you are be jammed, so be Ponza Muson, Pierdi the Bedego, looks on Nijaraba. Tichoga, Pierdi Zedego, a Kame with a mule. Naroye, Pierdi, Naro Same, Sare, Sarane. Pony Gansang Chita Damu, Pierre Didi will be Pioye, a Chomo, Satapin, Losara Mugo, Lumukunye de Ma, Miawe Ramurine, the Bay Mountain Jabare, Manalega, Pierre Sai Longashin to Ugaro, Leshi Pierre Tempomu Chinego, Kulu Biobare.
Tomorrow, Miawe, Ujano, Nira, you know, Denny, and the Nigazini, I don't know the Denira. For the Nia, well, say to Yarali, says that the Nido through Narajane. Denira, Lakujan of your Dwajama City, I don't know, Musema, Sini, I don't know, and Manalea de Dabo.
Musemio Titanga Conde to Uga. Tuning a mega pair away pay light than a patabi view ega minia yamaro.
Niavana, Mania say any abo. A ye queen hair, Luego, a colo, a lot of my Sajama used to double see two way at Samolo. A lot of Maria, oh, Mara, a lot. Pick on my hair one day a pair the young way. Well, pair the young Sammy, my become a mea, one day, him at a young man.
အခုကတော့လည်းဟိုပါလေတရုတ်ဘက်ကမဝယ်တော့ဘူးဆိုပြီးတော့တရားထွက်တော့တကယ်တရက်ပဲအယောင်ပိတ်တာပါတရုတ်နိုင်ငံအတွင်းမှာကိုဗစ်-19ကူးစက်မှုတွေတကြောပြန်ဖြစ်ပေါ်နေတာကြောင့်ရွှေလင်းမြို့မှာအတွားလာကန့်သတ်ထားသလိုကျန်းမာရေးစစ်ဆေးတာတွေကိုလည်းတိုးမြင့်လုပ်ဆောင်နေတာပါဒီရက်ပိုင်းတွေအတွင်းမှာတရုတ်မှာမြန်မာဖျားသည့်အယောင်ကျဆင်းနေပြီးဒီလိုကျဆင်းရတဲ့အခြေအနေကိုလည်းသူကအခုလိုဆက်
คนนี้นี่ก็ยังทำไม่เว้นในการเรียนเดี๋ยวเดี๋ยวพี่จะมวยอะไรชีดีแล้วมาเดี๋ยวไงเขาจะไปเอาจ่าพี่มาไปโอ้แต่เสียแล้วเนาะแต่เสียพี่มาเดี๋ยวพี่จะเว้นเว้นเดี๋ยวมาเดี๋ยวพี่จะเว้นนะมันเลยคือไม่ยอมนะมีเลยเสียแต่เราจ่าพี่มายอมตัวแต่ยังทำไม่ได้ยังก็ยังกูจะไปเว้นเสียแล้วจ่าเนี่ยไอ้ยังโอ้อดีตเนี่ยปูกาเลยไปพิจารณาไอ้เรื่องนี้ยังคือให้ได้ยาวอดีตเนี่ยมาเก่าเนาะอดีตเนี่ยจ่า
စည်းကြတဲ့အကြောင်းတစ်ချက်ကတော့ကိုဗစ် -19 ကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားတဲ့အတွက်ရွှေလီနဲ့တခြားဒေသကတရုတ်ဖျဲကုန်တယ်တွေအယောင်ကွင်းကိုမလာနိုင်တဲ့အကြောင်းလဲပါဝင်ကြောင်းပြောပါတယ်ဖျဲဆိုင်တောင်သူတွေအခက်အခဲဖြစ်ရတဲ့အခြေအနေကတော့ပုံမှန်အလုံးတစ်ထောင်ကျော်ပါတဲ့ဖျဲကားတစ်စီးဟာအရင်ကတရုတ်ရွာငွေ 9,000 လောက်ရရှိရကနေအခုဆိုရင် 4,000 လောက်သာပေါက်ဈေးရှိနေတာနဲ့လန်ခီကြံ့ကြလို့ကားကကြံ့ငွေ 10,000 လောက်ကနေသိန်း20လောက်မြင့်တက်သွားတာကြောင့်လို့ပြောပါတယ်လောလောဆယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံတကာကဖိအားပေးအရေးယူတာတွေကိုတရုတ်နိုင်ငံကကန့်ကွက်တာကြောင့်မြန်မာပြည်သူအများစုကတရုတ်အစိုးရအပေါ်ဆန့်ကျင်မှုတွေမြင့်တက်လာနေပြီးတရုတ်ကုန်ပစ္စည်းတွေမတုံ့ဆွဲရေးအတွက်လုံဆော်တာတွေလည်းရှိနေပါတယ်ခင်ဗျာ
ဖျဲစီကွက်အခြေအနေရန်ကုန်ကလာတဲ့သတင်းကိုကုစုံဝန်နိုင်ပြပြခဲ့တာပါတော်လန်တချံလှုပ်ရှားဖို့ပြင်ဆင်နေတဲ့အကြောင်းဆက်ပါအောင်မယ်ရှင်စစ်တပ်အာဏာသိမ်းထားတဲ့ကာလအတွင်းကြာရောက်မဲ့ဒီနှစ်ရဲ့မြမနှစ်တကူအတာတကြံပွဲတော်ကိုတော်လန်တကြံအဖြစ်နဲ့ဆင်နွှဲပြီးအာဏာရှင်စနစ်ကိုဆန့်ကျင်ဆန္ဒပြကြဖို့တိုက်တွန်းနှိုးဆော်တာတွေရှိနေပါတယ်။တော်လန်တကြံကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆင်နွှဲဖို့ဗားရီပြင်ဆင်နေကြပါလေ။ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ပြပြပေးပါမယ်ရှင်
။မြမနိုင်ငံမှာမနက်ဖြန်မှစတင်တော့မဲ့မြမနှစ်တကူတကြံအတာပွဲတော်ကာလမှာတော့ပျော်ပွဲရှင်ပွဲတွေအစားဒီနေ့မှာတော့ဆရာနာရှင်ဆန့်ကျင်ဆန္ဒပြမှုတွေလှုပ်သွားကြဖို့ဆန္ဒပြပွဲဦးဆောင်သူတွေကစော်ဩတိုက်တွန်းနေကြပါတယ်။ပျော်စရာတကြံမဟုတ်ပဲတော်လှန်တကြံဆိုပြီး လူငယ်တွေကတကြံလေးရတာကာလနဲ့နှစ်ဆန်းတရနှစ်အထိပုံစံမျိုးစုံနဲ့ဆန္ဒပြသွားဖို့စီစဉ်နေကြတာပါဆန္ဒပြတပိတ်တွေကိုအကြံဖတ်ဖြုတ်ခွဲနေတဲ့ခြားကပဲလူဝင်အားလုံးရင်းနဲ့ပင်မတပိတ်စစ်ကြောင်းနေတိုင်းလိုလိုခြိတတ်နေတဲ့မုံရွာမြို့ကဆန္ဒပြလူလူဟာဧပြီလ၁ရက်နေ့ခေတ်ကအအူးဆုံးပွင့်ခဲ့တဲ့ပရောဘန်းနေနဲ့ပရောဘတ်ကိုဆင်နွှဲခဲ့ကြတာပါ မုံရွာမန္တလေးနဲ့ရန်ကုန်မြို့အပါအဝင်တပိတ်ကော်မတီစုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အထွေထွေတပိတ်ပေါင်းဆက်ညှိနှိုင်းရေးအဖွဲ့ General Strike Coordination Body GSCB အနေနဲ့လည်းတနင်္ဂနွေတိုင်းတာနဲ့တကြံရက်တွေမှာပါအာဏာရှင်ကိုတော်လှန်ကြဖို့တိုက်တွန်းထားပါတယ်။မုံရွာတပိတ်စစ်ကြောင်းမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကသူတို့ရဲ့အစီအစဉ်နဲ့ပတ်သက်ပြီး VOA
ကိုပြောပြပါတယ်။ဆိုတော့အဲ့ GSCB မှာကျွန်တော်တို့ဒီနေဒီကအသီးသီးကတပိတ်ကုန်ပြည်နယ်နဲ့ဆွေးနွေးကြရဆိုရင်ဒီတကြံ၅ရက်ကိုကျွန်တော်တို့ပေါ်ရီခေါ်ပြီးတော့လှုပ်ရှားဖို့ရှိပါတယ်။အကျိုးလေးပါကတော့ကျွန်တော်တို့အစာအိုးတပိတ်ဆိုတဲ့ပုံစံမျိုးပေါ့နော်။အစာတကြံကိုကျိုးစိုးရနေနဲ့အစာအိုးတွေတွင်ရှိတာ။တန်းနေဆက်ပြီးတဲ့အခါကျကျွန်တော်တို့ဟိုအင်ချိန်တွေမှာခြားထားကြမယ်။အကျန
sani piye kau ni aku, aku ni cakap tak ni ni. Ani yang siri ku jenari ini, cawin ini, ini lain ibu mata cahnya apa cian cakap seni bushi me. Daga jenari yang aku malu lalu lalu ni jale di.
ดังว่าเอาโชว์ลงมาอย่างที่อยากส่วนแรกแก่นเต็งเนี่ยเลยพอที่อาจารย์ชูมาเลยแต่เจ้าอย่าได้มาหรอปงจันทร์มิวสีเนี่ยเสียหน้าเต็มหูสั่งเจเนสันนัดยาวไปเลยลูกตัวจะวุ้นซีเนียจ้าราบะเจ้าไม่มาก็รอเจ้ารู้กันเจ้าไปปะเจ้าไปก็รอที่แต่เจ้ากล้ามาเจ้าปงมาเจ้าเนี่ยเด็กก็คบเพื่อนมาแต่เงี้ยเจ้าเนี่ยเด็กมาแต่เจ้ามาเล่นเล่นใจปงจันทร์ไรเมย์ไปเกรีเนี่ยเล่นเล่นเล่นการีเนี่ยเล่นเล่นเล่นเจ้ารู้ยังไ
online ဖြစ်နေဖြစ်တယ်ပေးတစ္ဆာပဲဖြစ်ဖြစ်အလုံးမရှိပဲဖြစ်ဖြစ်ဒီလိုနိုင်ငံကြီးကအန်တုအာခံနဲ့တော်လန်ပေါ်ကံနဲ့အချင်းတွေကိုကျွန်တော်တို့တွေးကြော်ဟေ့တွေးကြမယ်အသက်နေမှာကတော့သုံးပန်းတကြိမ်ကာလတွေမှာဆိုရင်ကျွန်တော်တို့လူမျိုးတွေကမိတော်ရန်ကုန်ကနောက်ဆုံးရက်ဖြစ်အသက်နေကိုပျော်ပါးကြလိမ့်ရှိတယ်ဒါပေမဲ့ဒီနှစ်ကတော့တော်လန်တကြံဖြစ်တဲ့အတွက်ကျွန်တော်တို့အသက်နေကိုကိုယ့်ရဲ့ပျော်ပါးခြင်းနဲ့စိတ်ဆန္ဒတွေကိုတက်မှန်ကချုပ်တီးပြီးတော့ science strike အနေနဲ့အသက်နေမှာအိမ်ထဲကအိမ်ပြန်လုံးဝမထွက်ကြနိုင်တဲ့ကျွန်တော်တို့တိတ်ဆိတ်နေသက်စွာနဲ့အတန်တိတ်သနာဖို့ထုတ်ကြမှာဖြစ်တယ်။နောက်နှစ်ဆန်းတရက်နေမှာတော့ကျွန်တော်တို့ကတနင်္ဂနွေလုံးရတဲ့နေရက်နဲ့ရတဲ့နေရာကနေအုံကျပြီးတော့ပြန်လဲစုဝေးချီတက်ကြဖို့အတွက်ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်ခင
်ဗျ။ပုံမှန်ဆိုရင်တော့အခုလိုနှစ်တကူတကြံအတာကာလအချိန်ဟာမြန်မာပြည်သူလူထုအတွက်စိတ်လွတ်ကိုယ်လွတ်ပျော်ရွှင်မြူးကြတဲ့အချိန်ဖြစ်ပါတယ်။တကြံရေကစားတာဥပုပ်တီလာစောင့်တီတာနဲ့ဇရုဒီတာအလှူဌာနပြုတာမျိုးတွေလုပ်ကြပြီးမယ်ဒီနှစ်မှာတော့ဆရာနာတင်ထားတာရောရဲတပ်ဖွဲ့ဝင်တွေနဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့ပြည်သူအများအပြားတေဆုံးခဲ့ရတာကြောင့်လူမှုတော်တော်များများကတော့ပျော်စရာတကြံပွဲကိုဆင်နွှဲပြမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာဥဆောင်သူတယောက်ဖြစ်တဲ့ရန်ကုန်တက္ကသကျောင်း15ကျောင်းပေါင်းစုထားတဲ့ Alliance of Students Union ကလည်းဒီနှစ်တကြံပွဲတော်ကိုအတန်တိတ်တပိတ်ဆင်နွှဲသွားမယ်လို့ပြောပါတယ်
။သူတို့ကနေရာတိုင်းမှာလက်ရှိချိန်မှာကျကွန်ဒီရကွန်ဒီဒီတို့ရဲ့အခြေခံအုတ်ထုတ်ရေးစနစ်ကိုတို့ကစတင်နေပြီဆိုတဲ့အခါမှာကျွန်တော်တို့မှာအခက်အခဲများရှိတယ်။ကျွန်တော်တို့လက်ရှိတွားနေရတာလေကောင်းပါင်းနဲ့တည်တံ့သွားလို့မရဘူး။တို့ကဟိုအရင်ကလိုပေါ့။ဒါနဲ့မှကျွန်တော်တို့ဆန္ဒထုတ်ပြရရဖြစ်တဲ့ကတည်းကကျွန်တော်တို့ကျကွန်အင်ဂျင်နီယာတို့ဝင်နေပြီးတယ်။ဒါပေမဲ့ခုတချို့မှာဟိုအေဂျင်ကိစ္စတွေလည်းဖြစ်လာပြီးဥက္ကဋ္ဌတွေလည်းလက်ရှိမှာခံထားရဆိုတော့ကျကွန်နဲ့ချိန်ဆက်ဖို့ကအရင်ကြီးကိုဘယ်လိုပြောမလဲ။အခက်အခဲမှုတစ်ခုအတိုင်းအတာတစ်ခုတိကျောက်သွားပြီ။အဲ့ဒီအချိန်မှာကိုယ်နဲ့ဒီနိုရဲ့ပါဝင်တက်တက်ခေကွေလူငယ်အကောင်းဆောင်ကြီးရက်ကွက်ကလူငယ်အဖွဲ့ကြီးတွေနဲ့ဆက်သွယ်ပြီးတော့ဆက်သွားနေရတာပေါ့။တခြားတွင်းမှာကကျွန်တော်တို့ကပထမရေကတာဂတ်ထားလာပြီးတော့ပေါ့။ဒီ sign line ပဲတောင်းနေဆိုပြီးတော့ကျွန်တော်တို့ကအလုံးစီစဉ်ထားပြီးသားပေါ့။တခြားဟိုအိမ်ထဲကအိမ်ထဲဒူးမမထွက်ပဲနဲ့တခြားဟိုသူတို့ဒီအကျန်းဖတ်ဆက်သွယ်ကလုပ်တဲ့တခြားကိုကျွန်တော်တို့ကလုံးဝအားမပေးပဲနဲ့ဒီတိုင်းပဲအိမ်ထဲမှာနေပြီးတော့ပဲဆက်သွားဖို့ကိုကျွန်တော်တို့ကစီစဉ်ထားတာပေါ့။
ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲခံရတဲ့ရန်ကုန်မြို့ကဆန္ဒပြသပိတ်တွေဟာလက်နက်ကင်တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တိုက်တွေ့တာတွေကိုရှောင်ပြီးတော့ရှောင်းတခင်ပုံစံမျိုးတွေနဲ့ပျောက်ကြားသပိတ်တွေလုံနေကြပါတယ်။ဆန္ဒပြတဲ့သူတွေပေါ်မှာတပ်ဖွဲ့ဝင်တွေကလက်နက်တွေသုံးအကြမ်းဖက်ပစ်ခတ်လို့တေဆုံးသူဟာ906ဦးထိရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ရဲ့ April 17ရက်နေ့စာရင်းမှာဖော်ပြပါတယ်။ဒါပေမဲ့ဒီအရေးအတွက်ကတော့AAPBB ကကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်သာဖြစ်ပြီးစစ်တပ်နဲ့ရဲတွေကအင်အားသုံးအကြမ်းဖက်လို့တေဆုံးရသူဟာဒီထက်မကရှိနိုင်တယ်ဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်။ အခုလိုအကြမ်းဖက်ချိုခွဲခံရလို့တေဆုံးသူကရာနဲ့ချီရှိနေတယ်လို့ဖမ်းဆီးခံထားရသူထောင်နဲ့ချီရှိနေပြီးဖမ်းဝရမ်းထုတ်ခံထားရသူတွေရှိနေပေမဲ့လည်းဆန္ဒပြလူလူကတော့ဆရာနာသိအုပ်ချုပ်နေတာကိုရာနဲ့နီးနဲ့ဆက်ပြီးတော့ဆန့်ကျင်ဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်ရှင်
တော်လန်တကြံလှုပ်ရှားမှုအတွက်ပြင်ဆင်နေတဲ့အကြောင်းကိုရန်ကုန်ကလာတဲ့တရင်ကိုမဆူမှုပြပြပေးကြတာပါအခုဆက်ပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ရှင်ဆရာနာသိန်းစန့်ကျင်တဲ့တရိတ်ကိုသွေးထွက်တန်ယူနှိမ်နှင်းပြီးစေုပ်ချုပ်ရေးကျင့်သုံးနေတဲ့လှိုင်းသားရမှာစက်ယုံတစ်ချို့အလုပ်တွေပြန်လဲလဲပတ်နေပါပြီနေပြန်တဲ့အလုပ်သမားတချို့ရန်ကုန်ကိုပြန်လာပြီးအလုပ်ဆင်းနေပေ ဒီသတင်းပဲစီးပွားရေးခဏမှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ထုတ်ရေးဖြစ်နေပြီးတော့အဲစရုပ်ထုတ်ရေးအဲစတင်ပြီးတော့ကျင်ညာတဲ့အဲ14ရက်နေ့ညကစပြီးတော့အဲကျင်ညာပြီးတဲ့နောက်မှာ15 16မှာအလုံသမားတွေကနေရကိုခွင့်နေယူပြီးတော့ပြန်သွားတာမျိုးရှိတယ်ဖြိုဆက်ယုံနဲ့ပြိတ်သွားတာမျိုးရှိတယ်အခု3လပိုင်းအပေါ်မှာပြန်လည်ပြီးတော့အလုံခွင့်တာမျိုးရှိတယ်ရှိလာတဲ့အပေါ်မှာအလုံသမားတချို့အလုံသမားတွေကလည်းပြန်လာပြီးတော့လုပ်ငန်းတွေဟိုအနေပြန်ပြီးတော့လက်ပတ်နေတာမျိုးတွေရှိပါဟုတ်ကဲ့
ဟုတ်ကဲ့အဓိကဘလို့ဆက်ယုံနေပြန်လဲပတ်နေပါလဲရှင
်အဓိကကတော့ဟာဒီအထယ်ချုပ်ပေါ့နော်အထယ်ချုပ်ဆက်ယုံနေကတော့တော်တော်များများလက်ပတ်တာကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးခံရောက်တော့ဒါဝယ်လက်ကတော့ရှိနေတယ်ဆိုတဲ့သဘောပေါ့နော်သူတို့ကတော့ဆက်ပြီးတော့အလုပ်ဖြစ်နေတာပေါ့ဘလို့ပုံစံမျိုးလို့သုံးသပ်ပါတယ်
အဲ့ဒီမှာကပြောရမယ်ဆိုလို့ရှိရင်အဲကျမတို့လက်ရှိတည်တဲ့အခြေအနေအရကြတော့တချို့ဆက်ယုံတွေကကြတော့ရှိပြီးသားအော်ဒါတွေကိုဖြတ်နေတာဖြတ်တာပေါ့နော်အော်ဒါတွေအပြီးသက်ဖြတ်တယ်ဖြတ်ပြီးတော့ချုပ်နေတာမျိုးတွေကျမတို့တွေ့ရတယ်တချို့ကကြတော့အော်ဒါမရှိတာကိုလည်းကျမတို့တွေ့ရတယ်ပေါ့နော်အဲတချို့ကကြတော့လည်းဟိုရှိတာလေးကိုအရင်ဒါလေးကိုပြအောင်ထုတ်ပြီးတော့ပေးဖို့လိုတယ်နောက်အော်ဒါတွေမရှိဘူးစက်ယုံတော့ပိတ်ဖို့အချိန်လေးရှိတယ်ဆိုတာမျိုးတွေလည်းဟိုကျမတို့ကြားရတယ်လုံးဝကြီးအော်ဒါတွေကောင်းပြီးတော့ချုပ်နေရတယ်ဆိုတဲ့စက်ယုံမျိုးတော့ကျမတို့မကြားရဘူးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအလုပ်သမားတွေရဲ့အလုပ်အကင်အာမခံချက်ပေါ့နော်ဟိုမမိုးဆန္ဒမြင့်တို့ဘလို့များတုံးတက်ပါတယ်ရှင
်တုံးတက်ရမယ်ဆိုလို့ရှင်တော့ဒီချိန်မှာကတော့ဘာမှလုံးလို့မရတဲ့အချိန်လေးပဲပြောလို့ရမှာဥပဒေတွေရှိတော့ဟိုလိုက်နာခြင်းမလိုက်နာခြင်းကသူတို့ရဲ့အပေါ်မှာပဲမူတည်နေတာလေအခုဥပမာပြောရလို့ရှင်အလုပ်သမားတွေကဥပဒေပါခွင့်ရက်တွေရှိတယ်အဲ့ဒီခွင့်ရက်တွေကိုသူကယူပြီးတော့အာဆိုရင်အလုံချုံရေးကြောင့်အလုံနာခြင်းတောင်မှအလုပ်ရှင်ကမပေးဘူးမပေးဘာမှလုပ်လို့မရအောင်အလုပ်မလိုက်ထုတ်မယ်ဆိုတဲ့အရာမျိုးပေါ့ဒါကတော့အနည်းဆက်ဆုံးအခြေအနေပေါ့အဲ့တော့ဟိုတကယ်လို့ဒီအလုပ်သမားတွေအနေနဲ့ကသူတို့ရဲ့ရပိုင်ခွင့်နဲ့ယူမယ်ဆိုရင်တော့အလုပ်ရှင်တွေကမပေးတဲ့အခြေအနေမျိုးဒီဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အခွင့်အရေးကိုရတဲ့အခွင့်အရေးကိုကောင်းကောင်းသုံးချပြီးတော့အလုပ်သမားတွေကိုဖိနှိပ်နေတဲ့အခြေအနေမျိုးတွေမှာကပြောရမယ်ဆိုလို့ရှိရင်ဘယ်အလုပ်သမားတွေကိုဘယ်အရာမှလက်ရှိအခြေအနေမှာအကာအကွယ်မပေးနိုင်တဲ့အခြေအနေမျိုးတွေလို့ပဲကျွန်တော်တို့ကမြင်တယ်ဒါကြောင့်ကျွန်တော်တို့အလုပ်သမားတွေကအများရန်လဲဖိနှိပ်ခံအခြေအနေမျိုးနဲ့အစဉ်ဆက်နေလာခဲ့ရတယ်အဲ့တော့ဟိုအခုလိုအခြေအနေဆိုလို့ရှိရင်ပိုဆိုးတဲ့အခြေအနေမျိုးကိုကျွန်တော်တို့အလုပ်သမားတွေကတကယ်ကိုရင်ဆိုင်နေရတယ်အဲ့တော့အလုံသမားတွေအတွက်ကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးတွေရတယ်ဘာလို့မှကျမတို့လက်ရှိမှာမတွေ့သေးဘူးပေါ့နော်အဲဒါကြောင့်ကျမတို့အလုံသမားတွေကတော့ဟိုအခြေအနေပေါ်မှာမူတည်ပြီးတော့ပေါ့ခါစီးပြီးတော့ခံရမဲ့အခြေအနေမျိုးတွေကိုပဲဟိုရဲရဲရင်းရင်ရင်ဆိုင်ပြီးတော့ပဲခံရမဲ့အခြေအနေမျိုးတွေပဲကျမတို့ကမြင်နေရတော့မှာပေါ့နော်ဟုတ်ကဲ့
ဒီလှိုင်းသားရရွှေပြည်သားတွေကဆက်ယုံတွေမီးလောင်နေတဲ့ကိစ္စတွေအပေါ်မှာရောဟိုဒီတမကအဖွဲ့တွေမမိုးဆန္ဒမျိုးလို့အလုတ်သမားကြီးဆောင်ရွက်သူတွေဘက်ကဘာများပြောလို့ရပါသလဲဒါတွေကဘာဖြစ်နေတာပါလဲ
ဟုတ်ကဲ့အခုကျမတို့အဲ့ဒီဟိုလိုင်းတာယာဖြိုခွင်းပြီးနောက်မှာတော့ဒီလိုင်းတာယာရှိပြီးသားမှာဒီစက်ယုံမီးတောင်ရဲ့တင်းပို့စ်တွေကိုတော့ကျမတို့တွေ့ရမြင်ရတယ်ပေါ့နော်မြင်ရတယ်ဒါပေမဲ့ဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ဟိုဟာဒီကျမတို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီကြောင်နေတာကိုပဲဟိုတွေ့နေမြင်နေရတဲ့အခြေအနေပေါ့ဒီမီးလောင်ကျမ်းမှုကဟာဘာကြောင့်ဖြစ်တည်လာတယ်အဲဘသူကစပြီးတော့ဟိုဖြစ်တည်လို့လည်းပါလုတ်ဆောင်လာလဲဆိုတာကျမတို့အနေနဲ့ကတော့အသေးစိတ်ဟိုမသိရဘူးပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီအလုတ်သမားတွေအနေနဲ့အခုပြန်လာကြတယ်တချို့တဝက်ပြန်လာပြီးတော့ဒါအလုတ်ကန်ဆုံးရှုံးမဲ့အရေးစိုးရင်ချက်လဲပါနိုင်တာပေါ့နော်ပြန်လာပြီးတော့အလုတ်လုပ်ကြတယ်ဆိုတော့သူတို့ရဲ့ဒ Di long jong ye su yin jie yo shi ba de la tru ro blu khan za ni ya ba de le le shi bo
hout de ma di adika do ko no di le shi lai ba ya ma ni ni ya de shi chang lou ta ma de po wa le pou man win win shi ma be tru ro ye ni ye sa ye ka yi shi yet ti nai me mi ta su ye ne ni ye sa ya de yet ti nai me a chi ni shi da wu na de ku wa de a lou kai ne pat tat pi do ga le a lou ka ya bo wa ma lwe ku de a chi ni myo de ma tru ro ye le shi ho wa bo ho အလုပ်တွေတည်ငဲဖို့အတွက်ကိုသူတို့ကအကြောက်ရွံ့နေကြတဲ့ကအခက်ခဲတွေကြားတဲ့ကသူတို့ပြန်ဆင်းနေတာမျိုးတွေကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့လို့လေသူတို့ကဟိုပျော်ပျော်ပျော်ရွှင်ရွှင်နဲ့လုပ်ငန်းခွင်ကိုဆင်းနေတာမျိုးကျွန်တော်တို့မတွေ့ရဘူး။သူတို့မှအနေရည်တွေကြားတဲ့ရနေပြီးတော့သူတို့မှဒီအခက်ခဲတွေကြားတဲ့ရနေပြီးတော့ဟိုစိတ်ပိုင်းဆိုင်ရာမှာကြောက်ရွံ့မှုတွေနဲ့လုပ်ငန်းတွေတွားနေတဲ့အခြေအနေမျိုးတွေပဲကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့အဲ့မှာကတော့အဓိကကတော့ကျွန်တော်တို့သိရတာကလုံခြုံရေးနဲ့ပတ်သက်ပြီးတော့ဖယ်ဒီကားတွေနဲ့ပေါ့နော်ဖယ်ဒီကားတွေနဲ့အလုပ်သမားတွေကိုခေါ်တယ်ပေါ့နော်အဲဖယ်ဒီကားတွေနဲ့ပဲအပို့အကျိုးတရားလုပ်ပြီးဟိုလက်လုပ်ပြီးတယ်နောက်တစ်ခုကအလုပ်သမားတွေကိုသူဒီဒီစက်ယုံကအလုပ်သမားမန်းသိအောင်ဆိုပြီးတော့ယူနီဖောင်းစက်ယုံကယူနီဖောင်းဝစ်ဟုတ်ကဝစ်စီတာမျိုးပေါ့နော်ဝစ်စီပြီးတော့ဖယ်ဒီစီးတာမျိုးတွေကိုလည်းစီစဉ်ပေးတယ်ဆိုတာမျိုးလည်းကျမတို့တွေ့ရတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီအလုပ်သမားတွေအနေနဲ့အရင်အတိုင်းပေါ့နော်လှိုင်းတရားထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ကောရှိပါရဲ့လားရှင
်အဲလိုမျိုးတော့သူတို့လွတ်လွတ်လပ်သွားလာခွင့်တော့မရှိဘူးလှိုင်းတရားမှာကအခုကသွားနေတဲ့လမ်းတွေမှာဒီဥပမာအဆိုင်ငယ်နဲ့သွားတယ်ဆိုရင်ဆိုင်ငယ်နောက်ဖုံးကိုခွင့်ပြီးတော့စစ်တာမျိုးပေါ့နော်နောက်ပြီးလို့ရှိရင်လည်းဒီစပိန်နဲ့သွားတယ်ဆိုလို့ရှိရင်လည်းသူတို့မတင်ကားတဲ့လူတွေဆိုလို့ရှိရင်လည်းကိုကျော်ဘိုးအိတ်တို့ပါတို့ပါမယ်ဆိုလို့ရှိရင်ခွင့်ပြီးတော့စစ်တာမျိုးပေါ့နော်အဲ့လိုမျိုးအစီအစေးတွေလုပ်နေတဲ့အတွက်လုပ်သမားတွေကလုပ်ငန်းခွင်နဲ့အလုပ်ဖို့ပဲသူတို့ကဟိုပုံမှန်သွားရတယ်ပေါ့အရင်လိုလွတ်လွတ်လပ်လပ်သွားလာဖြတ်တန်းခွင့်ကတော့သူတို့ကိုအရင်လောက်ဟိုလွတ်လပ်မှုမရှိတော့ဘူးပေါ့နော်သွားလာလို့လည်းသူမရဲကြဘူးဆိုတော့သိရတယ်ပေါ့နော်ဟုတ်
ဖက်စင်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုမတ်တကီထိုက်ကတင်ပြပေးခဲ့တာပါရှင်။ဘလော့ဂါရီပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။တောင်ကိုရီးယားနိုင်ငံဒီမိုကရေစီရရှိလှုပ်ရှားမှုအတွက်အထင်ကရဖြစ်တဲ့တော်လှန်ရေးတချင်းတစ်ပုဒ်ကိုအများလေးစားခံရတဲ့အမှုပညာရှင်20ကျော်ကမြန်မာပြည်သူတွေအတွက်တည်ဆူပေးချပါတယ်။ဒီမိုကရေစီတောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ရုန်းကန်ပေးဆက်မှုကိုစာနာနားလည်တဲ့အနေနဲ့တောင်ကိုရီးယားအမှုပညာရှင်တွေစုပေါင်းတည်ဆူထားတဲ့အကြောင်းကိုတော့မတ်စုမြတ်မုံကတင်ပြပါမယ်ရှင်။တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီရေလှှရှားမှုအတွင်းမှာတည်ဆူခဲ့ကြတဲ့အထင်ကရတော်လှန်ရေးတချင်ကိုကိုရီးယားအမှုပညာရှင်တွေကမြန်မာပြည်သူတွေအတွက်တည်ဆူနေကြတာဖြစ်ပါတယ်။ကုန်ရှိန်၊နာမည်၊ကြော်ကြားမှုအခြေတခုမှမချမ်းမဲဘဝကိုဆွန့်ပြီးအသက်ရှင်နေတဲ့ဆက်ပြီးပေးဆက်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်။ဒီရုံးကန်မှုကိုနှစ်ပေါင်းကြာတဲ့အထိရေမြေတွေကတက်တည်ပြုနေကြလိမ့်မယ်။ပြန်လည်နိုးထလာတဲ့ဝိညာဉ်တွေကငါတို့ဆက်ပြီးချီကျက်နေတယ်၊ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့ရှေးကအော်ပြောနေကြတယ်။မာရုဆက်ပြီးချီတက်နေတဲ့ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့အထိပ္ပယ်ရတဲ့စာသားကိုတည်ဆူနေကြတာဖြစ်ပါတယ်ရှဲဘော်ရဲဘက်တွေကြဆုံသွားပြီမဲ့ကျွန်ုပ်တို့အလံတွင်ထူထားဆဲဖြစ်ပါတယ်ဒီမိုကရေစီရတဲ့အထိမရင်းမရိုင်းဆက်လက်ကြိုးစားသွားကြမယ်ကြဆုံးသွားသူတွေကြောင့်ဒီမိုကရေစီမရရအောင်ဆက်လက်တိုက်ပွဲဝင်မဲ့စိတ်တွေပို့ပြီးတော့ရှင်တန်ခိုင်မြဲစေပါတယ်။သေဆုံးသွားသူတွေအတွက်တိုင်းပြည်အတွက်ဆက်ပြီးတော့ချီတက်သွားကြမယ်လို့အထိပ္ပယ်ရတဲ့ဒီသတင်းဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာစေတဲ့ဒီမိုကရေစီရဲ့လူလူအောင်ကြွားမှုမှာအင်မတန်မှအရေးပါတဲ့သမိုင်းဝင်သတင်းတစ်ပုဒ်ဖြစ်ပါတယ်။အခုမြန်မာနိုင်ငံကဆက်ရနာရှင်ဆန့်ကျင်နေကြတဲ့မြန်မာပြည်သူတွေကိုမြင်တွေ့တဲ့အခါသူတို့ရဲ့ကြိုးစားရုန်းကန်မှုကိုပြန်လည်အမှတ်ရစေသလိုမြန်မာပြည်သူတွေကိုအားပေးချင်တာကြောင့်တည်ဆူရတာဖြစ်တယ်လို့ဒီသတင်းတည်ဆူရိုက်ကူးရေးစီစဉ်သူ Soul People's Artists Association Soul ကသူအမှုပညာရှင်များအသင်းရဲ့ဥက္ကဋ္ဌဆုံပြောင်းဖီးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
် Imrian Hengjingo Marching for Our Beloved is a song dedicated to the struggles and sacrifices of Gwangju citizens in May 1980
ချစ်တော်သူတို့အတွက်ကြည်တက်ကြမယ်လို့အထိပ္ပယ်ရတဲ့ Marching for Our Beloved ဆိုတဲ့သင်းဟာ ထောင်ကိုရှိစေကုနေမီလာတုံးကဂွမ်ဂျူးမြို့မှာဖြစ်ခဲ့တဲ့ဆက်အနာရှင်စန်းကျင်တဲ့ဒီမိုကရေစီရေးအောင်ကြောင်းမှုမှာပါဝင်လှူရှားခဲ့သူတွေပေးဆက်ခဲ့ကြသူတွေအတွက်ကွန်ပျူတာရဲ့သင်ဖြစ်ပါတယ်သူတို့ရဲ့လှူရှားပေးဆက်မှုတွေကြောင့်တန်ကိုရီးယားဟာအခုဒီမိုကရေစီနိုင်ငံဖြစ်လာခဲ့တာပါတချင်တွေကဒီမိုကရေစီပန်းတိုင်ရောက်တဲ့အထိခီးဆက်သွားမယ်လို့ကြဆုံးသွားတဲ့ရဲဘော်ရဲ adu jenaruh tetahre yadi le surau piata jenedua di tengku teru dua suge jala pibar.
Lesi demokrasi nengah pide tangguria nengah ha, ayengah demokrasi yasi adu nipau mian sua kekekeke taipuai wen tang suge jaya la pibar. Jangnari usangne anda sensenye sanjene demokrasi lochanghurigo tangguria ma, tangguria cakse piene bainega sa jenge jaya ba. Tangguria nengah demokrasi sanye sihu piang lesi bu sabiu gede lochanghugaro, tangguria sese mila ma cikere, guanju lulu omjahmuji pibar. Tangguria sese mila sasiyani ronga. Guanjumyo ma demokrasi tangsure takdo jangnari hu, se anasin tamra chanduwanye tadwiga yeye sese nenengi ragani, lururiba bawene omjahmuji pikhera ba. Di luru lochanghuji adwe, tadwe pio kwe pikhani jayma hu, sana piyajaduriga dita chengo tisu nigejara pibare. Guanju lochanghu ma, na changtay mene tisu nelu tamangjinya shinwiga pyobare.
This song is a protest song. Sung by democratic citizens, students, and workers of the Republic of Korea.
Di tengah tanggulia matangguru asyik sebenarnya melarungah sedaya pini pukemu kangen jarah. Demokrasi luladu biduri, cawanari, lodomari di suka jarah. Tolong itu cendera bukti balik. Tanggulia nengahnya demokrasi ku kuzabiu itu cendera bulu le pialu ya balik. Aku zo nengahno tema buat pih nisin bilau de melar sesiannya. Guanju demokrasi lulu shamu tema ni yaudai. Adi lo shamu ma pawang ke dure di tchengu di so jadalu, tangguria tamra kurang le di surat tchendapo pibar. Tangguwa si sebiene mila rega salu tangguria biduri ha si anashengu, peroma dutau shoma pege jare dure asoma amyemu gu yashi ke jaware.
Tangguria ma biduri demokrasi nilanja yue chere tamra gu, tangguya goza tunggu ne ma patama song dimyang nange jaware. Teru nangga ma aku lo demokrasi yabu dure, Nepal miaswa atau dua sembilan besar juzah kejaya raja, Tanggulia Riham jema biduriya juzah nuhu kujinsa apa ni cara cipai.
There are 24 musicians and theatrical people.
Jema biduri go komputer ni ne so bidu nubinyasimya aten so people's art association ya season ne kita ne piasa nubinyasen seliya pawon di so thaja bale. Cenaga di tenye bopo ogta cipale. Jenaru alam biasan bi tchen video dua alam suzi bi online bo maya offline maba di so yaiku tipya kejar cipale. Tadi ntepa dua ma lawan kejar awa.
Di nubinyasen ni ha Tanggulia nengah ma lu kuen ye lu tama ye sari kuen ye lu shanghuri ma mienya tete cua cua pawon jadui cipale. Jema demokrasi ye gule hineka sewen sa kuni samya jadui cipale.
The artist involved in the project have been fighting for democracy.
Di tengah video yang gue ma pawan jarah nubinyasin reha, Tanggulia nengah demokrasi ye dua type boy wengai jadui, anasengu sanjin dolan gai jadui pibale. Tanggulia nengah ma Lisa kaya jadui le pibale. Jemana nengah masa anasengu sene pibadau yang melu jenuru alam temi mare. Demokrasi lola jarah nema bidui peking lonjong ini anayasi ye dua jenuru abi ni ma pibale.
Tanggulia nengah saya anasengu sanjin ye ma tenggi apa kere. Marching for our beloved, cedok dulu dua cerita jazurai tercenggu. Jemaah demokrasi ini dua tisu tajar yang nubjanya cemigale. Terus tercenggau, jemaah nengah biduri ada jali melum yang lini wale.
Many Koreans support Myanmar's democratic citizens with their hearts, money, and art.
Tanggulia bidu miazuga demokrasi ini cuba nijale jemaah biduri dua hindega niyo, muiji ya yo. Anubinya bahinga ni ba, api thokan ni jawale. Jenaru di supirai itu cinga terus dua atas di melu mule male.
Terus alu anine nama le, jema demokrasi lo chaturi baka api yati dua melu. Soul People's Artists Association atenye okta songbiang huiga view ini jema bahingu kyo jawale.
We would like to support Myanmar citizens with art, along with Koreans who wish for democracy in Myanmar.
Jemaah negara demokrasi ini lola lebih dulu itu Tanggulia lebih dulu ini itu cenderung anubinya ini selalu terukkan api dua mata pibar.
Jemaah negara saya nasional sendiri sangat ia itu Tanggulia malu shani itu semua tu galai Tanggulia lebih dulu ha jemaah lebih dulu itu sana api cara lupa pibar.
So aku demokrasi ini awak no ya dah kanzani ada kuliah negara cina aku jemaah lebih dulu ada kabi dua ni contoh ni jaya ada di esamu pang, ah di yoma mu pang tak kusang le, se anasin la awak ni biro, yuyu cunen ada bawa ni biro demokrasi, kuya si ke le, kuriya ni ngan cipai. Ada orang mewah biro biro le, aku kanzang ni ya le, di toka toka le, orang demokrasi yo lojen lojen mule, ilu demokrasi itu, tak so ni mule, tu lo lawa biwa, nale le, kujen sah. Ada mu tu lo le, lo be. ยังไงแต่ไปวันนี้เนี่ยสมาชิกที่ได้รู้ตัวเราจะช้าหนึ่งงานลู่เรื่องมันยังไม่เนี่ยตัวเราอยากจะมองว่าสิลู่อยู่ขยันตลอดขันท้ายาบีรอกูส่วนที่สุดเราเรียนมาเก่าวะเนาะกูเรียนปีสุดที่เอลงอ่ะเดี๋ยวมาเยี่ยงกูตัวเราเยี่ยงลู่ไปสิบแปดองศาจันเนี่ยท้าวชาวบ้านเนาะกูยี่ปังโบนี่อะไรอาเป็นนี่อะไรเจ้าเราภาษาหน้าเปล่าเนี่ยเอาอยากลาบีรอกูเนาะอยากพอยามหูแค่เท่าไหร่เนี่ยอ๋อดีเนี่ยเตรียมนี่อ่ะเราขันท้ายชั่วสมัยนี่
ဒီမှာလည်းဒီမြန်မာဒီမိုကရေစီရဲ့ဟိုပါဘောနော်အရသာကိုခံစားနေရတဲ့ကိုရီးယားနိုင်ငံဟာသူတို့ရဲ့မြန်မာဒီမိုကရေစီကိုအပိတ်ထောက်ခံတယ်ဆိုတော့ဒီမုံညက်တဲ့လှုပ်ရှားမှုတွေတည်းကတစ်ခုပါပဲ။ဒါကျွန်တော်အနေနဲ့အမြင်ပါတယ်။တန်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဆက်ရနာတိမ့်မှုစံကျင်နေတဲ့ပြည်သူတွေကိုတက်တက်ကြွကြွအပိတ်ထောက်ခံနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ တန်ကိုရီးယားတာမန်ပြည်သူတွေကမကနိုင်ငံရေးသမားတွေဘာသာရေးအကြီးအကဲတွေအခုလိုအများလေးစားခံရတဲ့အမှုပညာရှင်တွေကတက်နိုင်တဲ့ဘက်ကနေညီပေါင်းစုံနဲ့အားကျိုးမှန်တဲ့လှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်ဒီမှာဆုံးရမယ်ပါ
မဆုမြတ်မှုတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA internet website စာမျက်နှာ burmese.voanews.com နဲ့ VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့စာနဲ့ပါဖတ်လို့ရပါတယ်ရှင် ဒီအမေရိကန်တန်ရဲ့တင်းနှင်းလာနေညစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာပါဒီကနေ့နောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုပြန်ကြောက်ရမယ်ဆိုရင်တော့အရက်သားဆွေးရဖို့ဖြုတ်ချပြီးအာနာသိမ်းယူထားတဲ့စစ်တပ်အုပ်ချုပ်ရေးကောင်စီကအင်အားသုံးဖိနှိပ်နှိမ်နေနေတာတွေကိုနေရောညပါလုပ်နေကြတာပဲဆက်အာနာရှင်စန့်ကျင်လှုပ်ရှားမှုတွေကတော့မြန်မာနိုင်ငံအနှံ့မှာပုံစံမျိုးစုံန
strike ကိုဒီမင်းညကစပြီးတော့ရန်ကုန်အပါအဝင်မြို့အတော်များများမှာပြုလုပ်ကြပါတယ်။ဒါပြင်မနေ့ချင်မှာစတင်စရောက်မဲ့မြမရိုးရာနှစ်တစ်ခုအတားတစံပွဲတော်ကာလအတွင်းမှာလည်းပျော်ပွဲရှင်ပွဲတွေမလုပ်ပဲတော်လန်တစံဖြစ်သတ်မှတ်ပြီးဆရာနာရှင်စန့်ကြီးလှူရှားမှုတွေလှူကြဖို့တက်ကြွလှူရှားသူတွေကစောအော်ထားပါတယ်။နေရာတော်များများမှာစေုပ်ချုပ်ရေးကြညာထားပြီးစစ်တပ်ကတင်းတင်းကြပ်ကြပ်ဖိနှိပ်နေတဲ့ရန်ကုန်မြို့မှာညဘက်ပိုင်းဆိုရင်တန်ပုံးတီးရာညားတပိတ်လုတာတွေရှိတဲ့အပြင်နေဘက်ပိုင်းတွေမှာလည်းဆရာနာရှင်စန့်ကြီးလှူရှားမှုတွေကိုပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့လုပ်နေကြပါတယ်။မြောက်ဥက္ကလာ၊ကြောင်ဥက္ကလာ၊လှိုင်း၊ကမာရွတ်၊မရန်ကုန်၊အင်းစိန်၊မင်္ဂလာတုံနောက်မြောက်တကုံမြို့နယ်တွေမှာဒီကနေ့ပျောက်ကြားတပိတ်၊လူမဲတပိတ်၊စေးနီတပိတ်၊ပန်းတပိတ်၊အာယောဦးတပိတ်စတဲ့ဒီအာနာရှင်စန့်ကြီးလှူရှားမှုတွေကိုပုံစံအမျိုးမျိုးနဲ့လုပ်ခဲ့ကြပါတယ်။ဒီလိုလှူရှားမှုတွေကိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းအင်အားသုံးဖြိုခွင်းတာတွေဆက်ပြီးတော့လုပ်နေတာပါ။ဒီကနေ့ရက်ပိုင်းအတွင်းလူသေးဆုံးတာတွေရှိခဲ့တဲ့တမှုမျိုးမှာတော့ဒီကနေ့မနက်ပိုင်းတုန်းကလည်းစစ်တပ်ကဝင်ရောက်ပစ်ခတ်တာကြောင့်ဒေသခံတွေတင်းရှောင်နေကြပါတယ်။လူလူဆန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့မန္တလေးနဲ့ကြောင်မဲမြို့ကတပိတ်စစ်ကြောင်းတွေကိုလည်းဒီကနေ့မနက်ပိုင်းမှာစစ်တပ်ကပစ်ခတ်ဖြိုခွင်းတာတွေရှိခဲ့ပြီးလူသေးဆုံးတာတော့မရှိခဲ့ပါဘူး။ဒီလိုပြစ်ခတ်ဖြိုခွင်းမှုတွေကြားမှာနေ့စဉ်ဆန္ဒထုတ်ဖော်နေကြတဲ့မုံရွာ၊ဖားကန့်၊မြကျီနာ၊ကတာ၊မိုးကုတ်စကိုင်းညောင်ဦးနဲ့မိထီလာမျိုးတွေမှာလမ်းလျှောက်တပိတ်ပျောက်ကြားတပိတ်ဆိုင်ကယ်တပိတ်တွေလောက်ကြပါတယ်။ဒါအပြင်နေပြီးတော့ပသိမ်ပြင်ဦးလွင်လွိုက်ကော်ကြောင်ကြီးတီဘောမျိုးတွေမှာလည်းလူမဲတပိတ်ပန်းတပိတ်ရွာရင်းတပိတ်တွေကိုပုံစံအမျိုးမျိုးနဲ့ဒီဆရာနာရှင်ကိုဆက်ပြီးတော့ဒေါ်လန်ဆန့်ကျင်နေကြပါတယ်။ဒီကနေ့ညတွေ့ VUE တင်စီစဉ်ကတော့ဒီလောက်ပါပဲရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ် VUE American တန်ရဲ့တင်းနေတာနေ့ညအစီအစဉ်တွေကိုတော့ဒီည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 9885တို့ကနေအတန်းလွှင့်ပေးကြတာဖြစ်ပါတယ် VUE American တန်ကနေထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကိုတော့ဒီ VUE Internet website ဆာမျက်နှာမှာလည်းပြန်ပြီးတော့ဖတ်ရှုလို့ရပါတယ်သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကြမှာရှင်လန်းကြပါစေ VUE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မခင်ဗျူထွေးပါရှင်
This program has come to you from the Voice of America, Washington.